Welcome to the Voice of America in Burmese.
ဒီကလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဇူလိုင်လ23ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကိုမြန်မာစံတော်ချိန်ည9:00ကနေ10:00ချီစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာပါရှင်။ကျွန်မခင်မြူထွေးပါ။အပူပိုင်းမုန်တိုင်းဘယ်ရီဟာဒီနေ့လူဝီစီယာနာပြည်နယ်ကန်ဝရန်စီရွေးလျားလာတာနဲ့အမျှပိုပြီးတော့အားကောင်းလာနေပါတယ်။ပင်လယ်ဆင်ကန်ကရ ेंजर ဒုက္ခတဲ့စခန်းတွေမှာမုတ်တုံရသည့်ကာလမိုးများပြီးရေကြီးနေပြူတာတွေကြောင့်ဒုက္ခတွေရဲ့အထွတ်အန္တရာယ်ရှိနေတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ HRW ကသတိပေးပြောဆိုပါတယ်။တရုတ်ပြည်မှာကြီးနဲ့နေချင်းဆက်နေတဲ့ဟောင်ကောင်ဘက်ချမ်းမြို့မှာတော့ဒီကနေ့တရုတ်ကုန်တယ်တွေကိုကန့်ကွက်တဲ့ဆန္ဒပြသူတွေထောင်ထဲကြီးစုဝေးခဲ့ကြပါတယ်။ဒီလိုထိတန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့အတူပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။စနေညရဲ့ထိတန်းရောက်သတင်းလွှာတွေကတော့ပင်လယ်ရေမျက်နှာပြင်မြင့်တက်လာလို့ဥရုယာပြည်ပြောင်းလဲလာပြီးအင်္ဂလန်ဝေလပြည်နယ်ကကမ်းခြေမြို့လေးတစ်မြို့ပင်လယ်ရေအောက်ရောက်တော့မဲ့အခြေအနေအကြောင်းသတင်းနဲ့အတူမြန်မာနိုင်ငံတဝမ်းမှာတော့မုတ်တုံလေးအားကောင်းပြီးတော့မိုးများရေကြီးရေရှမ်းဖြစ်နေတဲ့အချိန်ကချင်နဲ့ရခိုင်ဒုက္ခသည်စခန်းတချို့မှာရေဘေးတင်ပြီးတော့ဒုက္ခသည်တွေကိုအရေးပေါ်ရွှေ့ပြောင်းပေးနေရပါတယ်
။ဖြစ်ဆောင်မှာလည်းရေကြီးတာတော့အခုဖျားကြောင်းမပြတ်မဟိုရွှေ့ရရယ်ပေါ့နော်။သူကစစ်လေးဆောင်ရတယ်ရေဘေးလေးဆောင်ရတယ်ပေါ့နော်။
ဖြစ်ဆောင်ဒုက္ခသည်တွေအတွက်အရေးပေါ်ကူညီကယ်ဆယ်ရေးလိုအပ်နေတဲ့အကြောင်းသတင်းနဲ့အတူစစ်ဘေးဆောင်တွေအနေနဲ့စစ်ဆောင်စခန်းတွေမှာနှစ်နဲ့ချီခိုလုံနေရတဲ့အတွက်သူတို့ဘာတွေဆုံးရှုံးခဲ့ရပါသလဲဆိုတာသုံးသပ်ထားတဲ့မြမတခွေအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်မြမတို့ရဲ့ရှေးဟောင်းယဉ်ကျေးမှုပုဂံနေမြင်နဲ့ပတ်သက်ပြီးတော့သုံးသပ်ထားတဲ့စနေညဓာတ်ရိုက်လေးလိုက်ဆွေးနွေးကံကိုလည်းနားဆင်ရမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့မတ်ခင်ဖြူထွေးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။ဆိုမာလီယာနိုင်ငံတောင်ပိုင်းစစ်ကမ်းမြို့ကစ်စမာယိုကဟိုတယ်တစ်ခုမှာတောက်တာနေတုန်းကဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းသေဆုံးသူဦးရေ33ယောက်ထိရှိသွားပြီလို့ဆိုမာလီအာဏာပိုင်တွေကပြောပါရယ်။နောက်56ယောက်ဟာလည်းဒဏ်ရာရရှိခဲ့တယ်လို့ဂျက်ဘာလန်ဒေတာအုပ်ချုပ်ရေးအကြီးအကဲမာရိုဘီလို့ခေါ်တဲ့အာမတ်မိုဟာမက်အစ္စလမ်ကပြောပါရယ်။လူကြီးတဲ့ဖွဲ့တွေဟာမကောင်းဆိုးပါတိုက်ခိုက်သူတွေနဲ့နိုင်နဲ့ချီအပြန်အလှန်တိုက်ခိုက်ခဲ့ကြရပြီးတော့ဟိုတယ်ခန်းတွေထဲမှာပိတ်လောင်မိနေတဲ့အပြစ်မဲ့ပြည်သူတွေကိုကယ်တင်နိုင်ခဲ့တယ်လို့မာရိုဘီကပြောပါရယ်။အခုတိုက်ခိုက်မှုအတွင်းမှာတက်ချက်ခံရသူတွေထဲမှာတော့တရင်တောင်2ဦး၊နောက်လာမယ့်ဒီသင်္ဒရရွေးကောက်ပွဲမှာဝင်ရွေးခံမဲ့ကိုစလဲလောင်း2ဦးနဲ့ကုလသမဂ္ဂအေဂျင်စီဝန်ထမ်း2ဦးပါဝင်တယ်လို့လည်းသူကပြောပါရယ်။သေဆုံးသူတွေထဲမှာကင်ညာ၊အမေရိကန်၊ဗြိတိန်၊တန်ဇေးနီးယားနဲ့ကနေဒါနိုင်ငံသားတွေပါဝင်ပါရယ်။ဒီတိုက်ခိုက်မှုမှာစစ်သွေးကြွား4ဦးထက်မနည်းပါဝင်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့လုံခြုံရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုအတွင်းမှာတိုက်ဆုံသွားခဲ့ကြတဲ့အကြောင်းကစ်စမာယိုမြို့ကလုံခြုံရေးအရာရှိတွေက VOA ကိုပြောပါရယ်အပြန်အလှန်တိုက်ခိုက်မှုတွေအတွင်းမှာနောက်ထပ်ရက်သား3ဦးတိုက်ဆုံခဲ့တဲ့အကြောင်းကိုတော့စေယုံသတင်းရင်းမြစ်တို့က VOA ဆိုမာလီယာဌာနကိုပြောပါရယ်ရှင
်ရုရှားနိုင်ငံကလည်းကာကွယ်ရေးဆိုင်ရာပစ္စည်းတွေဝယ်ဖို့သဘောတူထားတဲ့အတိုင်းလေကြောင်းကာကွယ်ရေးဆိုင်ရာအစင်းမြင့်လက်နက်တွေဒီကနေ့ရုရှားကနေတူရီနိုင်ငံကိုထပ်မံရောက်ရှိလာတဲ့အချိန်တူရီကာကွယ်ရေးဝန်ကြီးဌာနကပြောလိုက်ပါတယ်ဒီလိုရကြောင့်နေတိုးမဟာမိတ်ဖွဲ့ဝင်တူရီပေါ်အမေရိကန်ကတံခါးပိတ်ဆို့တာတွေလှုပ်လာနိုင်မှာလည်းရှိပါတယ်အန်ကာရာမြို့တော်နီကာမာတက်လီဒက်စ်ခန်းကို၄သိန်းမြောက်ရုရှားကုန်တင်လေရင်ဒီကနေ့ဆက်ရောက်လာတာဖြစ်ပြီးတော့ဒီပတ်တိုင်းငယ်တရက်ကလည်းဒီလီဒက်စ်ခန်းမှာပဲရုရှားလီဒက်က AN124 လေယာဉ်ကြီး30နဲ့အစင်းမြင့်စစ်လက်နက်ပစ္စည်းတွေပို့ဆောင်ပေးခဲ့တဲ့အကြောင်းတူရကီကဝိုင်းဝန်ကြီးဌာနကပြောပါတယ်တူကီနဲ့ရုရှားကြားခုလိုသဘောတူညီချက်မျိုးဖြစ်မလာအောင်အမေရိကန်ဆိုရကလာရီနဲ့ချီပြီးတော့ဂျိုးပန်းခဲ့တာပါရုရှားနိုင်ငံလို့ S400 အမျိုးအစားလေကြောင်းကဝိုင်းစနစ်ဟာနေတိုးဖွဲ့ဝင်တွေတုံးတဲ့စနစ်တွေနဲ့ကိုက်ညီမှုမရှိဘူးလို့ဆိုပြီးရုရှားစီကနေခုလိုဝယ်ယူတာတွေမလုပ်ဖို့အမေရိကန်ဘက်ကကန့်ကွက်ခဲ့တာပါဒါအပြင်ဒီ S400 အမျိုးအစားဒီလေကြောင်းကော်ရီစနစ်ကိုအမေရိကန်ရဲ့ F-35 အမျိုးအစား Stealth Fighter တိုက်လေယာဉ်တွေအနီးမှာချထားမယ်ဆိုရင်ဒီတိုက်လေယာဉ်တွေအတွက်အန္တရာယ်ဖြစ်နိုင်တယ်လို့အမေရိကန်ဘက်ကပြောဆိုခဲ့ပါတယ်ခင်ဗျာ
တရုတ်ပြည်မှာကြီးကလာတဲ့ကုန်တယ်စီးပွားရေးသမားတွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာဒီကနေ့ထောင်ထဲချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြပါတယ်။ဟောင်ကောင်နဲ့နယ်ချင်းဆက်နေတဲ့တရုတ်ပြည်မှာကြီးပတ်ချန်းရှန်ကျန်းမြို့အနီးကရွှန်ရွှန်မြို့မှာဆန္ဒပြခဲ့ကြတာပါတရုတ်ကကုန်တယ်တွေဟောင်ကောင်ကပစ္စည်းတွေလာဝယ်ပြီးပြည်မကြီးမှာပြန်လည်ရောင်းချနေတာတွေရပ်တန့်ဖို့ဆန္ဒပြသူတွေကတောင်းဆိုခဲ့တာပါဆန္ဒပြပွဲတွေဖြစ်နေတဲ့ဒီမျိုးကဈေးဆိုင်တွေအများပြားလဲပိတ်ထားပါတယ်အစပိုင်းမှာဆန္ဒပြပွဲဟာငြင်းငြင်းချမ်းဖြစ်ခဲ့ပြီးလက်နောက်ပိုင်းရဲတွေဘက်ကဆန္ဒပြလူအုပ်ကိုမြို့ကောင်းရေတွေတုံးပြီးဖြိုခွဲချိန်မှာတော့နှစ်ဖက်အပြန်အလှန်တိုက်ခိုက်တာတွေရှိခဲ့ပါတယ်ဟောင်ကောင်မှာအခုဆန္ဒပြပွဲမတန်ခင်တုန်းကလည်းဆန္ဒပြပွဲတွေသတင်းပတ်နဲ့ချီစက်တိုက်ဖြစ်နေခဲ့တာပါ ရာဇဝဲသားတွေဖြစ်တန်တရားရှိပြီးအလို့ရှိနေသူတွေကိုတရုတ်ပြည်မှကြီးကိုလွှဲပြောင်းပေးနိုင်တဲ့အငင်းပွားစရာဖြစ်ခဲ့တဲ့ဥပဒေကြောင့်ဟောင်ကောင်လွှတ်တော်မှာတင်သွင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဒါကိုစတင်တဲ့ဆန္ဒပြပွဲတွေသတင်းပတ်နဲ့ချီဖြစ်ခဲ့တာပါ
ဆိုဆိုဒေါ်သာထွက်နေကြတဲ့ပြည်သူတွေရဲ့ချက်ပေါင်းများစွာဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ဟောင်ကောင်အကြီးအကဲကယ်ရီလမ်ကဒီဥပဒေကြမ်းညှိကုံးချုပ်သွားခဲ့ပါပြီဆိုပြီးသိမ်းမကြခင်တော့ငါပြောဆိုခဲ့ပါတယ်ရှင်။အမေရိကန်နိုင်ငံအနေနဲ့ထိုင်ဝမ်နဲ့ပတ်သက်တဲ့ကိစ္စတွေကိုမမှန်ကန်ကန်ကင်တွယ်ဆောင်ရွက်ပြီးတော့မိနဲ့မကစားဖို့လိုတယ်လို့ကျွန်းနို အလွန်ကြုံဝေရောက်ဆက်ဖတ်တာဖြစ်သလိုအကျုပ်ချာတဲ့လုံခြုံရေးကိုလည်းထိပါစော်ကားတာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီလက်နဲ့ရောင်းချမှုမှာပါဝင်တဲ့ American စီးပွားရေးကုမ္ပဏီတွေကိုအေးအေးပိတ်ဆို့သွားမယ်လို့တရုတ်ဘက်ကတော့ပြောပါတယ်။ထိုင်ဝမ်ကိုလက်နက်ရောင်းတာဟာအာရှပစိဖိတ်ဒေသတွေမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိရေးအတွက်ရည်ရွယ်တာဖြစ်ပြီးတော့အမေရိကန်နေနဲ့တရုတ်နိုင်ငံရဲ့တပီတောင်စနစ်မူဝါဒကိုပြောင်းတာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါ့အပြင်ထိုင်ဝမ်သမ္မတဆိုင်ယန်ဝမ်ကာရိဘီယံလေးနိုင်ငံကိုတွားရောက်ခဲ့တဲ့အတွင်းအမေရိကန်နိုင်ငံကိုဝင်ရောက်ခွင့်ပေးခဲ့ပြီးတော့အမေရိကန်လွှတ်တော်ပါတီနဲ့စလုံးကကိုယ်စားလှယ်အဖွဲ့ကတွဲဆုံခဲ့တဲ့အပေါ်မှာတရုတ်ဘက်ကမကြေမနက်ဖြစ်ခဲ့ပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 930ညတိုင်းဒိုမီတာ51 kHz 585တို့ချင်းစနေတနင်္ဂနွေမှာတိုင်းမီတာ190 kHz 1595လို့ပြောထုတ်နေပေးပါတယ်ရှင
်ဒီအမေရိကန်တန်ရဲ့စနေနေ့ညမြန်မာနိုင်ငံတကာသတင်းတွေကိုဆက်ပြီးပြပြပေးသွားပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်တုံရသည့်ကာလမိုးများပြီးရေကြီးမြေပြိုတာတွေကြောင့်ဒုက္ခသည်နေအိမ်တွေအများပြားဆုံးရှုံးရမယ့်အခြေအနေနဲ့ထိခိုက်ဒဏ်ရာရမှုတွေများလာနိုင်တဲ့အထိဆိုးဝါးကြုံနေရတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်မှုအဖွဲ့ Human Rights Watch ကပြောပါရယ်။ဒီလောက်စောပိုင်းကစလို့ရေကြီးတာနဲ့မြေပြိုတာတွေကြောင့်ကောက်ဆစ်ပစာဒေသအနီးကဒုက္ခသည်စခန်းတွေမှာဒုက္ခသည်6000နီးပါးနေရာအိမ်တွေဆုံးရှုံးခဲ့ရပြီဖြစ်တယ်လို့ဒုက္ခသည်တွေခုံလုံးနေတဲ့ယာယီတဲအိမ် 3500 ထိခိုက်ပျက်စီးသွားခဲ့ရပြီးကလေးငယ်တအူးအပါဝင်လူနှစ်ဦးသေဆုံးခဲ့တဲ့အကြောင်းဆူလိုင်နာနေ့ရက်နေ့ကထုတ်ပြန်တဲ့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလပထမ10ရက်အတွင်းရေကြီးမှုပေါင်း28ကြိမ်ထက်မနည်းရှိခဲ့ပြီးလေပြင်းပုံတိုင်းတက်ခတ်မှုအကြိမ်60နဲ့မြေပြိုမှုပေါင်းကတော့400ကျော်ရှိခဲ့တဲ့အကြောင်းရွှေပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ကလည်းထုတ်ပြန်ထားပါတယ်။ဒီလိုဘေးဒဏ်တွေကိုခံရသူပေါင်း 2,000 ကျော်ရှိနေတယ်လို့ဆိုပါတယ်။ဒီလိုအခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒုက္ခသည်တွေကိုဘေးလွတ်ရာရွှေ့ပြောင်းနေရာချထားပေးတာအပြင်အခုလိုဆိုးရတဲ့မုတ်တုံရာသီကာလအတွင်းရာသီဥတုတံခံနိုင်တဲ့အဆောက်အုံတချို့ဆောက်ခွင့်ပေးဖို့ကိုလည်း HRW ကတိုက်တွန်းထားပါတယ်ရှင်
။ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကြားခုံစော်ရေးတင်မာမှုတွေဟာဒီကနေ့စနေနေ့မှာပို့ပြီးတော့ဆိုးလာနေပါတယ်။အငင်းပွားမှုတွေဖြင့်ရှင်းနိုင်ခြင်းမရှိဘဲအဆုံးသတ်သွားခဲ့တဲ့တောက်ကြန်လေးကဆွေးနွေးပွဲနဲ့ပတ်သက်လို့လူတွေထင်လွဲအောင်တောင်ကိုရီးယားနိုင်ငံကလုပ်ခဲ့တယ်လို့ဂျပန်ဘက်ကဆွဆွဲလိုက်ပါတယ်လက်ရှိငင်းပေါင်းမှုတွေကြောင့်ကမ္ဘာတစ်ဝန်းကကွန်ပျူတာမိုက်ခရိုချစ်တွေနဲ့စမတ်ဖုန်းတွေအတွက်အစိမ့်နီးပညာပစ္စည်းတွေထုတ်လုပ်ရောင်းချမှုတွေပါထိခိုက်လာနိုင်ပါတယ်အစိမ့်ဖုန်းတွေထုတ်လုပ်ရာမှာတုံးတဲ့တောင်ကိုရီးယားကုမ္ပဏီတွေအတွက်အရေးကြီးတဲ့နီးပညာကုန်ပစ္စည်းတချို့ကိုတင်ပို့မှုတွေကိုဂျပန်နိုင်ငံကပိတ်ပင်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တောက်ချာနေကနိုင်ငံဆွေးနွေးခဲ့ကြတာမှာဘယ်လိုအချက်အလက်တွေကိုသာထုတ်ပြန်သွားမယ်ဆိုတဲ့နှစ်ဖက်သဘောတူညီချက်ရယူခဲ့တာကိုတောင်ကိုရီးယားဘက်ကချိုးဖောက်ခဲ့တယ်လို့ဂျပန်ကုန်သွယ်ရေးဝန်ကြီးဌာနအရာရှိတဦးကပြောပါတယ်။ဒါပြင်တောင်ကိုရီးယားအရာရှိတဦးပြောခဲ့သလိုဂျပန်ဘက်ကချမှတ်ခဲ့တဲ့ကန့်သတ်ချက်တွေကိုပြန်ယူသိမ်းပိုးဖို့ဆိုတဲ့ကိစ္စကိုလည်းဒီဆွေးနွေးပွဲအထက်မှာတောင်ကိုရီးယားဘက်ကတောင်းဆိုခဲ့တာမရှိဘူးလို့ဂျပန်နိုင်ငံရဲ့စီးပွားရေးကုန်သွယ်ရေးနဲ့စက်မှုဝန်ကြီးဌာနကပြောကြားလိုက်ပါတယ်ခင်ဗျာ။
အပူပိုင်းမုန်တိုင်းဘယ်ရီဟာဒီကနေ့မှာအမေရိကန်ပြည်ထောင်စုလူဝီစီယာနာပြည်နယ်ကယ်ရိုလိုင်းဒေသစီကိုရွေ့လျားလာနေရတဲ့အမျှပိုးပြီးတော့အကောင်လာနေတယ်လို့မိုးလေဝသပညာရှင်တွေကပြောပါရယ်။ဘယ်ရီမုန်တိုင်းကြောင့်လေပြင်းမုန်တိုင်းတိုက်ခတ်ပြီးမိုးအကြီးကျယ်ရွာသွန်းနိုင်တယ်လို့အန္တရာယ်ရှိတဲ့မုန်တိုင်းတစ်ခုဖြစ်လာနိုင်တဲ့အကြောင်းနဲ့ကယ်ရိုလိုင်းဒေသတချို့နေရာတွေနဲ့မစ္စစ်ပီမြစ်ဝမ်းအောက်ပိုင်းဒေသတွေမှာအသက်အန္တရာယ်ရှိနိုင်တဲ့ရေကြီးရေလျှံမှုတွေဖြစ်လာနိုင်တယ်လို့အမျိုးသားဟာရီကိန်းစင်တာကသတိပေးထားပါရယ်။အမြင့်ဆုံးလေတိုက်နှုန်းတနအီကို115ကီလိုမီတာလောက်ရှိနိုင်ပြီးတော့ကယ်ရိုလိုင်းဒေသကိုတနအီ9ကီလိုမီတာနှုန်းနဲ့ရွေ့လျားလာနေတာပါ။မက္ကဆီကိုပင်လယ်ခွေ့ကနေဘယ်ရီမုန်တိုင်းတဖြည်းဖြည်းဝင်ရောက်လာနေတာနဲ့အမျှလူဝီစီယာနာပြည်နယ်နယူးအော်လင်းစ်မြို့ကမြို့ကန်တွေကတော့သူတို့ရဲ့နေအိမ်တွေကိုမုန်တိုင်းတန်ခံနိုင်အောင်ပြင်ဆင်နေကြပြီးရိတ်ခါကြိုတင်စုဆောင်းတာတွေလည်းလုပ်နေကြပါတယ်။မြို့ထောင်ဘက်ကကမ်းရိုးတန်းဒေသတစ်ခုမှာနေထိုင်နေကြသူတွေကိုတော့နေရာကနေမဖြစ်မနေရွှေ့ပြောင်းဖို့ညွှန်ကြားထားပြီးနယူးအော်လင်းစ်မြို့ရင်းကဒေသခံတွေကိုလည်းအိမ်ထဲကနေအဖြစ်မထွက်ကြဘူးတာဝန်ရှိသူတွေကသတိပေးထားပါရဲ့ရှင်။
မေရိကန်နိုင်ငံဟဝိုင်ပြည်နယ်ကမော်ရီကျွန်းမှာတော်မီလောင်ကျွမ်းခဲ့တာကြောင့်မြေဟက်တာ4000လောက်မီးလောင်ကျွမ်းသွားပြီးတော့လူတွေထောင်ထဲချပြီးတော့မြေလွရာကိုရှေ့ပြောင်းခဲ့ရတယ်လို့ထောင်ဝန်ရှိသူတွေကပြောကြားလိုက်ပါတယ်။မြေအလုံးကိုမငိမ့်တန်နိုင်သေးပေမဲ့လူတွေကိုချိန်ဆောင်နိုင်တဲ့အဆင့်ကိုကျော်သွားပြီဖြစ်တဲ့အတွက်မြေလွရာကိုရှေ့ပြောင်းခဲ့ကြတဲ့သူတွေသူတို့ရဲ့အိမ်တွေကိုပြန်ခွင့်ပြုလိုက်ပြီဖြစ်တယ်လို့အနာဘိုင်းတွေကပြောပါတယ်။တော်မီရဲ့အခြေအနေကပြောင်းနိုင်ရည်ရှိတဲ့အတွက်ဒေသခံတွေနဲ့အလဲလာတဲ့သူတွေအနေနဲ့လည်းသတိရှိကြဖို့ကိုပြည်နယ်တာဝန်ရှိသူတွေကသတိပေးထားပါတယ်။တကယ်လို့တော်မီပြန်လောင်လာခဲ့ရင်အသင့်ပြင်ထားလို့ရအောင်ကေသေးစကန်တွေကိုဆက်ပြီးတော့ဖွင့်ပေးထားပါတယ်။တော်မီလောင်ကျွမ်းမှုကြောင့်ထိခိုက်တိုက်ဆုံးတာမရှိသလိုအင်ဂျီတွေလည်းအကြီးအကျယ်မီးလောင်ပျက်စီးတာတော့မရှိဘူးလို့သိရပါတယ်ခင်ဗျာ။ဝင်ဘယ်ဒန်မျိုးသမီးတူးချင်းဖိုင်နယ်ကိုတော့ဒီကနေ့ကစားခဲ့ကြတာမှာရိုမေးနီးယားကစီမိုနာဟာလပ်ကအနိုင်ရရသွားခဲ့ပါတယ်ဒီကနေ့ဖိုင်နယ်ကစားကြတာမှာစီမိုနာဟာလပ်ကအမေရိကန်ကနာမည်ကြီးဆရီနာဝီလျံကို6-6နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားတော့ပါပထမပွဲမှာဟာလပ်ကဆရီနာကို6-6နိုင်ပါတယ်ဒီပွဲမှာဆရီနာကဟာလပ်ကိုဘယ်ညာမောင်းပြီးပွဲကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းခဲ့ပေမဲ့လည်းဟာလပ်ရဲ့တံပြန်ရိုက်ချက်တွေနဲ့ခံစစ်ကစားပုံတွေကကောင်းခဲ့ပြီးတော့ဆရီနာရဲ့ရိုက်ချက်တွေဟာလည်းအမားများခဲ့ပါတယ်ဒုတိယပွဲမှာလည်းသူတို့နှစ်ယောက်အကျိတ်နဲ့ကစားပြီးတော့ဆရီနာကအနိုင်ရဖို့အစွမ်းကုန်ကြိုးစားခဲ့ပေမဲ့လည်းနောက်ဆုံးမှာဟာလပ်ကပဲ6-6နိုင်သွားပြီးတော့ချန်ပီယံဖြစ်သွားတာပါ။ဆရီနာကတော့သူ့အနေနဲ့နိုင်ရဖို့အစွမ်းကုန်ကြိုးစားကစားခဲ့ကြအောင်ဒါပေမဲ့ဟာလပ်ကအကောင်းဆုံးကစားသွားနိုင်ခဲ့တယ်လို့ပွဲပြီးမှချီးကျူးသွားပါတယ်။ဟာလပ်ကလည်းဒီပွဲဟာသူတက်နစ်ကစားခဲ့တဲ့တက်တန်းလျှောက်မှာအကောင်းဆုံးပွဲဖြစ်တယ်ဆိုပြီးတော့ပွဲပြီးစုရုံစင်မှာပြောကြားခဲ့ပါတယ်။ဟာလပ်ကဒီပွဲနိုင်လိုက်တဲ့အတွက်ဝင်းဘယ်ဒန်ပြိုင်ပွဲကိုပထမဆုံးအနိုင်ရလိုက်ပြီးတော့သူမတော်တော်ဒုတိယမြောက် Grand Slam Champion ဆုလည်းဖြစ်ပါတယ်ခင်ဗျာ။
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြစ်ထွေးနဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်အဆုံးသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ပင်လယ်ရေမျက်နှာပြင်မြင့်တက်လာနေတာကြောင့်ကမ္ဘာမှာဥရုယာတိပြောင်းလဲမှုနဲ့ဓာတ်ရိုက်သက်ဆိုင်တဲ့ဒုက္ခတွေတွေရှိနေပါပြီ။ဒါပေမဲ့အင်္ဂလန်နိုင်ငံဝေလပြည်နယ်ကကမ်းခြေမြို့တစ်ခုမှာတော့သဘာဝဥတုထန်ကြောင့်သူတို့ရဲ့မျိုးလေးပင်လယ်ရေမျက်နှာပြင်အောက်ဘယ်တော့ရောက်မလဲဆိုတဲ့အရေးကိုနိုင်ငံရေးအရာဆုံးဖြတ်ချက်ချခဲ့တဲ့အပေါ်မှာတော့ဒေသခံတွေအတွက်ဝေခွဲမရနိုင်စရာအမျက်ထွက်စရာဖြစ်စေခဲ့ပါတယ်။ဒီကြောင့် VOA သတင်းတောက် Kevin Knox သတင်းပေးပို့ထားတာကိုဇော်ဝင်းလိုက်ပြောပြပေးပါရှင်
။ဝေလနယ်ကဆေးရပုံမျိုးကလေးဟာတာယာလပ်ပတဲ့မျိုးတစ်ခုဖြစ်ပေမဲ့ကိုနိုင်ပိုင်းမှာရှိနေတဲ့ဒေသပါပင်လယ်ရေမျက်နှာပြင်ဟာလည်းတဖြည်းဖြည်းချင်းတက်လာနေပါတယ်။အဲဒီလိုပင်လယ်ရေမျက်နှာပြင်တဖြည်းဖြည်းတက်လာနေတာကြောင့်ဝေလနယ်ကနိုင်ငံရေးသမားတွေကဒီမြို့ကို2045ခုနှစ်မှာဖျက်သိမ်းပစ်ဖို့ဆုံးဖြတ်လိုက်ပြီး2055ခုနှစ်မှာတော့ဒီမြို့ဟာလုံးဝပျောက်ကွယ်သွားမယ်လို့ဆိုပါတယ်။အဲလိုပြောဆိုမှုအပေါ် Stewart Evan လို့တက်ကြွလှရှားသူဒေသခံတွေကတော့လုံးဝလက်မခံကြပါဘူ
း။ Through what's been going on there with Gwynedd Council saying that they're going to destroy our village.
ဟုတ်ကြီးကောင်စီမှဆွေးနွေးနေကြတာကကျွန်တော်တို့ရွာကို2045မှာဖျက်ဆီးပစ်မယ်တဲ့။ဘာကြောင့်အဲလိုလုပ်မှလဲ။ဒီလောက်ချိန်အတွင်းရေမျက်နှာပြင်ကအဲ့လောက်မြန်မြန်တက်လာမယ်ဆိုတာကိုဘယ်ပုံစံနဲ့တိုင်းတာထားရလဲဆိုတာကျွန်တော်တို့လာပြကြပ
ါဖဲဘုံမြို့ကိုတမုတ်တရားကြီးကတင်းတင်းကြီးနဲ့ဝါမြို့သွားမယ်အပေါ်ဘန်ဂေါတက်ကတူကအနဝါသိပ္ပံပညာရှင်မာတင်အော့စတင်လိုပုံကိုယ်တွေကပူပန်နေကြပါတယ
် The natural evolution of the coastline is very very slow but if we're trying to hold the line against something
ကမ်းခြေတစ်လျှောက်သဘာဝအရပြောင်းလဲမှုကအင်မတန်နှေးကွေးပါတယ်ဒါပေမဲ့အဲ့ဒီပြောင်းလဲနေတဲ့နေရာမှာကိုအာဓမဟန်တာဖို့ကျွန်တော်တို့ကစူးစမ်းမယ်ဆိုရင်ကြီးမားတဲ့မုန်တိုင်းတိုက်ခိုက်တာလိုအနှဲငယ်ပြောင်းလဲမှုဖြစ်သွားမယ်ဆိုရင်ကြီးမားတဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်နိုင်ပါတယ
်ဒီမျိုးကအေယံမြေဆေးတွေလည်းထိုးကျသွားခဲ့ပြီးဒီတော့အတွက်မှာဘာလို့မှမသိဖြစ်နေတယ်လို့ဖဲဘုံမျိုးမိမျိုးဖအဖွဲ့ဝင်အင်ဂျလာတော်မဆွန်လိုဒေတာကန်ဒီကပြောပါတယ
် We feel uncomfortable being called the first
ရှာဒီဥတို့ကြောင့်ဖြစ်ရတဲ့ပထမဆုံးဒုက္ခတဲ့ရွာလို့အခေါ်ခံရမှာခက်နေတယ်။ကျမတို့လိုချင်တာကအခုအပြေပေးဖို့ပါ။2045ခုနှစ်မတိုင်ခင်မှာကျမတို့ရေအောင်ရောက်သွားနိုင်သလား။အဲ့ဒါဆိုကျမတို့ဘာဖြစ်ကုန်မလဲဆိုတာကိုသိချင်တာပါ။
အဲ့ဒီအတွက်အပြေရဖို့ကတော့ခက်ပါတယ်။ဒါပေမဲ့ကက်ထရင်ဝဲဂါလိုဒေတာအုပ်ချုပ်ရေးကောင်စီကနိုင်ငံရေးခေါင်းဆောင်တွေကတော့အချိန်မီတစ်ခုခုမလုပ်နိုင်ရင်လူအသက်တွေဆုံးရှုံးကုန်မှာစိုးရိမ်နေကြပါတယ်။
That's the point where it becomes both economically unviable and
စီးပွားရေးအရဆက်ပြီးတော့နေထိုင်လို့မဖြစ်နိုင်တော့သလိုဖဲဘွန်ဒေတာခံတွေရဲ့အသက်ကိုအချိန်မီကာကွယ်မပေးနိုင်တော့မှာကိုပဲကျမတို့ဘက်ကစိုးရိမ်တာပါဒါကြောင့်လည်းဒီမျိုးကို2045ခုနှစ်မှာစပြီးဖြတ်သိမ်းဖို့အစီရင်ခံစာကအကြံပြုထားတာပ
ါဥရုယာတီပြောင်းလဲလာမှုနဲ့အတူကမ္ဘာတဝန်းပင်လယ်ရေမျက်နှာပြင်မြင့်တက်လာနေတာကြောင့်ကမ်းခြေတစ်လျှောက်မှာရှိနေတဲ့မြို့တွေဟာအလားတူပြဿနာမျိုးနဲ့အနာဂတ်မှာပိုရင်ဆန်ရနိုင်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ရ ရတဲ့ဥဒုပြောင်းလဲမှုကြောင့်ဒုက္ခတွေဖြစ်ရမယ့်အရေးကိုဖဲဘုံမြို့ကန်နေမလို့လာကြပါမယ့်လာမယ့်နှစ်90လောက်အတွင်းပင်လယ်ရေမျက်နှာပြင်မြင့်တက်လာမှုကြောင့်နေရရှေ့ပြောင်းကြရမယ့်တန်ပေါင်းများစွာသောပြည်သူတွေရဲ့ဖဲဘုံမြို့ကန်နေဟာထောင်ကနားအဖြစ်ပါဝင်လာမှာဖြစ်ပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စပီတော့မြန်မာနိုင်ငံမှာလည်းမကြုံစဘူးမိုးများရေကြီးနေတဲ့အခြေအနေကိုတင်ပြပေးကြပါတယ်။မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာဒီရက်ပိုင်းတွေအတွင်းမိုးတိထန်စွာရွာသွန်းမှုကြောင့်ရေကြီးရေရှမ်းမှုတွေနဲ့ကြုံနေရပြီးတော့အထူးသဖြင့်လက်နက်ကင်ပဋိပက္ခတွေကနေတိမ်းရှောင်နေရတဲ့ဆစ်ရှောင်ဒုက္ခသည်တွေဟာရေဘေးတန်ကြောင့်အတိဒုက္ခရောက်နေ စုစည်းတင်ပြထားတာနားဆင်ပါရှင်
။မြန်မာနိုင်ငံတဝဲမိုးသီးထန်စွာရွာသွန်းပြီးတော့မြေရီတွေကစိုးရိမ်မဲ့အထိကျော်လွန်မြင့်တက်လာနေတယ်လို့နေအိမ်တွေပါမျောပါသွားတဲ့အထိမြေကဘာပြိုကျမှုတွေလူနေအိမ်တွေတဲ့အထိရေလွှမ်းမှုတွေဖြစ်နေပါတယ်။အထူးသဖြင့်ကတော့ကချင်ပြည်နယ်မြစ်ကြီးနားမြို့အပါဝင်နေရာတချို့မှာမိုးများရေကြီးနေပြီးမြေရီရှန်နေလို့ဒေသခံတွေနဲ့ဒုက္ခသည်တွေရေပေးတင်နေကြရတယ်လို့မြကြီးနားမြို့ကကချင်လူငယ်မဆိုင်နုပန်းကပြောပြပါတယ်
။ရာဇဝတ်ထုတ်ပြန်တဲ့ဟာကတော့အရင်2004တုန်းကတစ်ခေါက်ဖြစ်ဘူး။အဲ့နောက်ပိုင်းတော့မဖြစ်ဘူးလို့ပြောပေါ့။ဒါပေမဲ့ခု2019မှာပြန်ဖြစ်လာဆိုတော့ဒီကချင်ပြည်နယ်မှာလည်းဒီရေပေးဒုက္ခတွေတခြားလို့လည်းသိမကြည့်ဘူးပေါ့နော်။ဒီရေနဲ့ပတ်သက်တဲ့ဟို security ဘယ်လိုမျိုးရှိရမလဲဆိုတဲ့အကြည့်ပညာ awareness မရှိကြတော့အခုကျမတို့ဒီမှာလည်းဟိုစက်ပေါင်းချန်မှာရောက်နေတယ်။သူတို့ဆိုရင်ရေကိုအိမ်ပတ်ပတ်လေးဟိုဘယ်လိုပြောမလဲ account run ထားတဲ့ account ပြည်ကိုလာမယ်ပင်ညာမှာချက်ပြရမှာလေတို့ရှိမှာဘာမှပြင်ထားရမရှိဘူးအကောင်လုံးတကြီးရုံနဲ့အင်ပေါ်ထားတယ်အဲ့မှာပဲနေကြတယ်ဘယ်မှမတော်ကြအောင်အဲ့လိုမျိုးဆိုတော့ဆေးရဘက်ကနေတို့ဘာမှဟိုထောက်ကူကူပေးရရင်လည်းဘာမှမရှိရတချို့ဆိုရင်တော့ဒီဖုန်ကြီးကမှသွားနေရဲချို့ကတော့ဖျားကမှသွားနေရဲချို့ကတော့အိမ်မှာတိတ်ဆန်နေရှိရောအခြေခံနေကြည့်ရင်းနဲ့ဒီမှာပဲဆောင်နေရဲဆိုတဲ့ဟာမျိုးကိုတွေ့ရတယ်ပေါ့နော်ဒီအဓိကတော့ရေရဲဒီကအစားတောက်ရေလည်းပို့အစိုးရဘက်ကနေပြင်ပေးနိုင်ပို့ဆိုရင်တော့ပို့ကောင်းမှာပေါ့နော
်တချို့ဒုက္ခသည်စခန်းတချို့မှာလည်းရေပေးတင်နေတဲ့အတွက်အခက်အခဲတွေဖြစ်နေကြပြီလက်တလောဒေသခံတွေနဲ့ကချင်လူငယ်တွေဘက်ကရေပေးတင်ပြည်သူတွေလိုအပ်နေတဲ့တောက်သုံးရည်နဲ့လိုအပ်ချက်တွေကိုလိုက်လံကူညီပေးနေပေမဲ့လို့ရေပေးပညာပေးတဲ့အခြေခံစားသုံးပစ္စည်းလိုအပ်ချက်တွေကတော့များစွာရှိနေတော့ပဲလို့လည်းကချင်လူငယ်မဆိုင်လူပန်ကအခြေအနေကိုပြောပြပါတယ
်ဒီကညီလင်းပန်းဖြစ်တဲ့ပေါ့နော်ဒီလိုမျိုးတော့တက်ဖောင်ချန်တို့အဓိကပုံမှန်ယူကြည့်ရတော့ဒီဘက်ကပူလို့လည်းဖြစ်တယ်မိုးကောင်းပြီးတော့ဒီဘက်မိုးဖောင်ဝိုင်းမိုးဒီရေတက်ပနာရတော့ရှိရဒီတင်းကအကုန်လုံးဖုံးဆိုမှရေကုန်လုံးပြီးသွားတော့ဟိုတောက်နေကြီးအစမပြေဟာတက်ပနာရှိရအခုကဲမှာလဲကျွန်တော်တို့ဒီနေ့အခုဒီကံကံဆိုရင်တိရှောင်းကံဖြစ်တယ်ဒါပေမဲ့တိရှောင်းမှာလဲရေကြီးတာတော့အခုဖျားကြောင်းကိုပြန်မဟိုရွှေ့ရရပေါ့နော်ဆိုတော့ဒီလေချောင်ရတယ်ရေးပေးလေချောင်ရတယ်ပေါ့နော်နှစ်ခါခံရတယ်ပေါ့အစလုံးရခက်ခဲတုံ့ပြန်နေရလေမျိုးတို့ကရေးလေးကတနာရှိရပေါ့နော်ဒီကလည်းအများကြီးရှိရကြတော့မှနေရဆိုတော့ပေါ့နော်ပြီးတော့လူတွေပေါင်းစုံနေကြတာဆိုတော့တမန်ကြီးကတနာလေးတော်လေးကြီးနေတယ်ဆိုမှတော့ဒီလိုပြောပြရတယ်ပေါ့ဟုတ
်စစ်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ထဲမှာလည်းမိုးသီးထန်စွာရွာသွန်းပြီးရေလွှမ်းမှုတွေဖြစ်နေလို့မြောက်ဦးမင်းပြားနဲ့ကြောက်တော်ဒေသတွေကဒုက္ခသည်စခန့်တွေရေးပေးတင်နေကြရပါတယ်မင်းပြားနဲ့မြောက်ဦးကတော့အခြေအနေတော်တော်လေးဆူဆူဝါးဝါးကြုံနေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းသားမျိုးနွယ်များအစီအယုံကကိုစစောထုံးကလည်းအခြေအနေကိုပြောပြပါရတယ်
။ဒီ၃မျိုးနေဖြစ်နေတယ်မှာနာဦးမင်းပြကြောက်တော့ပါတယ်အခြေအနေအဆုံးဆုံးကတော့ဒီမင်းပြနဲ့နာဦးပေါ့လေဒီရေကြီးနေတယ်လို့ဒီနေရာတွေစိတ်စခင်တွေမှာရှိတဲ့လူမျိုးတွေကိုစိန်ကောက်လိုက်တဲ့ခါကျတော့အကုန်လုံးက15,000ဝန်းကျင်လောက်မှရှိနေပါတယ်မှာအခုနောက်ဆုံးအခြေအနေကတော့ဒီကလေးနေတဲ့နာပေါ့လေဒီကြတဲ့မိုးကလည်းပဲဆက်တိုက်ဆိုတို့ရောတွေပေါ့ဆိုတော့လောလောဆယ်ကတော့ဒီကားလဲမားတွေတောင်မှာပဲဒီရေမြုပ်ကြီးအခြေအနေရှိတယ်အဲဆိုတော့ဒီ limit တွေကလည်းပဲမရတော့ဘူးပေါ့နော်နောက်ရေးလဲဆိုလို့ရှိရင်လည်းပဲလောလောဆယ်မှာမြေတွေချောင်းတွေအကုန်လုံးကရေတူးတဲ့အတွက်ကြောင့်မလို့တော့လာအဆင်ပြေတော့ဘူးဆိုတဲ့ကကြတော့ဒီစီပင်းချောင်းသခင်တွေကိုပွင့်ဆပွဲမုန်းတွေကလောလောဆယ်မှာမလုံးနိုင်ကြတဲ့အခြေအနေမှာတော့ဖြစ်တာပေါ့
မိုးကအဆက်မပြတ်ရွာသွန်းနေဆဲဖြစ်ပြီးရခိုင်လေးမျိုးပြည့်ရေတိုးနေလို့ဒုက္ခသည်စခန်းတွေတချို့တွေကိုရေတွေဝင်လာလို့ရေပေးလျာနေရာတွေကိုအေးပေါ်ပြောင်းရွှေ့ပေးနေရပြီးလက်တလောစစ်ကနေနေကြီးသွားတဲ့အချိန်မှာတော့စစ်ဘေးတဲ့ပြည်သူတွေလိုအပ်နေတဲ့ရေဘေးအကူအညီတွေကိုအဟန့်အတားမရှိပဲကူညီပေးနိုင်မှုတာဝန်ရှိတဲ့သူတွေဘက်ကအေးပေါ်စီစဉ်ပေးဖို့ကိုလည်းသူကတောင်းဆိုပါတယ်
ကျွန်တော်တို့သက်ရှင်ကတော့ဒီအစွာဖက်ကဒီတကယ်လက်ရှိမှာတကယ်ကိုဖြစ်နေတဲ့ဒုက္ခရောက်နေတဲ့အခြေအနေတွေကိုသူတို့တတိရှိရာအခုစီစီလာပြီးတော့မှာလွယ်တဲ့တစ်ခုချက်ပေါင်းတွေကိုမင်းမစင်စင်ပြဖို့သိပါတယ်။ဒါအောင်လို့ရှိနေပေဒီနိုင်ငံတကာဖွင့်စည်းတွေကိုကိုယ်ချက်ပေါင်းမှုမှုနေပြဖို့အတွက်ကိုခွင့်ပြုချက်တွေပေးသိပြီးပေါ့။ဘာလို့ဆိုတော့အခုနေဒီရဲ့ပိုင်းအခြေအနေကြီးမြင့်စလို့ရ
ဒီတွေအတွက်အရေးပေါ်နေထိုင်နိုင်မှုနောက်မတန်ရှင်းတဲ့ရေကြောင်းဖြစ်လာနိုင်တဲ့ယောဂါတွေကိုကာကွယ်နိုင်မယ်အခြေခံဆေးဝါးအကူအညီတွေကိုအရေးပေါ်လိုအပ်နေတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်လက်တလောရာသီဥတို့အခြေအနေကတော့ဘင်္ဂလားပင်လယ်အော်မှာမုတ်တုံးလေးကအားကောင်းနေပြီးမြန်မာနိုင်ငံတော်ဘိုးကြီးနိုင်ပြီးတော့ပင်လယ်ပြင်မှာလှိုင်းတင်းတင်းရှိနေတယ်လို့မိုးလေဝသနဲ့ဇလားပေဒ
VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်ဒီကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကမြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံတိုင်းရင်းသားဒေသကတိုက်ပွဲတွေကြောင့်ဆစ်ရှောင်စခန်းတွေမှာနှင်းနဲ့ချီပြီးတော့ခိုလုံနေရတဲ့စစ်ပင်းရှောင်တွေအနေနဲ့သူတို့နေရက်ကနေပြီးတော့သူတို့ပိုင်ဆိုင်တဲ့နေရာတွေကိုဆုံးရှုံးနေရပါတယ်။အိုးအိမ်တွေကိုဆုတ်ခွာပြီးတော့ဆစ်ရှောင်စခန်းတွေမှာတွားရောက်ခိုလုံနေရတဲ့အချိန်မှာသူတို့ရဲ့မြေတွေအသိမ်းပိုက်ခံလိုက်ရတာမို့သူတို့နေရက်ကိုတကယ်လို့ပြန်လာလို့ရတဲ့အချိန်ဆိုရင်တော့မြေပိုင်ဆိုင်မှုအငင်းပွားတာတွေမြေတို့ပြန်ပြီးတော့တောင်းဖို့ခက်ခဲတာတွေဖြစ်လာနိုင်ပါတယ်။အရက်ဖက်အဖွဲ့အစည်းတွေနဲ့ကတော့ဒီလိုမျိုးဆစ်ရှောင်တွေနေရက်ပြန်လာတဲ့ဆိုရင်ဒီလိုအခြေအနေတွေမဖြစ်ပေါ်နိုင်အောင်လို့ဘလို့မျိုးဆောင်ရွက်တင်တယ်လဲဆိုတာကိုကူညီပေးနေကြပါတယ်အပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုထုဆက်တင်ပြပေးထားပါတယ
်စေစုနေများစွာကြောင်းဖြစ်ပေါ်နေတဲ့လက်နက်ကိုင်ဖွဲ့စည်းတွေရဲ့ပဋိပက္ခတွေကြောင့်တိုက်ပွဲဖြစ်ပေါ်ရာဒေသတွေကတိုင်းရင်းသားတွေဟာသူတို့အိုးအိမ်တွေကိုဆုတ်ခွာပြီးထွက်ပြေးတိမ်းရှောင်နေကြပါတယ်။မြန်မာနိုင်ငံအရှေ့မြောက်ပိုင်းနဲ့ထိုင်းနိုင်ငံနေဆက်တစ်လျှောက်ကဆစ်ရှောင်စခန်းတွေမှာခိုလုံနေရတဲ့တိမ်းနဲ့ချီသောဒုက္ခသည်တွေရဲ့ကြည်တွင်းနေရဆုတ်ခွာထွက်ပြေးတိမ်းရှောင်နေရသူတွေဟာသူတို့နေရကိုပြန်နိုင်ဖို့အတွက်အခက်အခဲပေါင်းများစွာရှိနေပါသေးတယ်။သူတို့တွေအနေနဲ့ဒုက္ခသည်စခန်းတွေမှာဆက်လက်နေထိုင်နိုင်ဖို့ကလည်းအခုနှစ်ပိုင်းတွေမှာကြည်တွင်းပြည်ပအဖွဲ့အစည်းတွေကထောက်ပံ့ပေးနေတဲ့ရိက္ခာတွေကိုချော့ချလိုက်တာတွေတချို့ဆစ်ရှောင်စခန်းတွေကိုလုံးဝမထောက်ပံ့ပေးတော့တာကြောင့်သူတို့ဘဝရည်တည်ရေးအတွက်အကြက်တဲတွေဖြစ်နေပါတယ်။အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကလည်းသူတို့တွေအပြေးပိုင်နေရပြန်နိုင်ရေးအတွက်အာမခံချက်တွေစီစဉ်တွေမချမှတ်ပေးနိုင်သေးတာကြောင့်အိမ်အပြန်လန်းကဝေးနေစေပဲဖြစ်ပါတယ်။စစ်ပီးရှောင်ပေမူလနေရပြန်နိုင်ရေးအတွက်အသက်မွေးဝမ်းကြောင်းပညာရေးကျန်းမာရေးဘေးကင်းလုံခြုံရေးလူအခွင့်အရေးမြေမြုံပိုင်းကိစ္စတွေအပြင်သူတို့ပိုင်တဲ့မြေယာတွေပြန်လည်ရရှိရေးကိုအရင်ဖြည့်ချင်းလှုပ်ဆောင်ပေးဖို့လိုနေတယ်လို့စစ်ပီးရှောင်အရေးလှုပ်ဆောင်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်။နေရဆွတ်ခွာခဲ့ရသူတွေရဲ့မူလမြေယာတွေပြန်လည်ရရှိရေးလှုပ်ဆောင်ပေးဖို့ကိုမွန်ပြည်လူအခွင့်အရေးဖောင်ဒေးရှင်းက Program Director ဖြစ်သူနိုင်အဲမွန်ကအခုလိုပြောပါတယ်။
ဆိုတော့ခါကြတော့ဒီဟာကိုရှင်းနိုင်မယ်ရှင်းရမယ်ဆိုလို့ရှိရင်နံပါတ်1ကျွန်တော်တို့ဒီပြီးခဲ့တဲ့အတိတ်ကာလမှာချိုးဖောက်ခဲ့တဲ့ဒီနေရာနဲ့ပတ်သက်တဲ့ဒီအချက်အလက်တွေကိုကျွန်တော်တို့ပြန်ပြီးတော့စစ်ဆေးရလိမ့်မယ်ကျွန်တော်တို့ပြန်ပြီးတော့အသိတော်လိမ့်မယ်တို့တွေကကျွန်တော်တို့ဒါလုပ်နေစေပါနော်နောက်တစ်ခုကကျွန်တော်တို့ဒီစစ်စစ်ပြီးတော့ကျွန်တော်တို့ assessment တွေလုပ်တယ် analyze တွေလုပ်ပြီးတော့ကျွန်တော်တို့ဘယ်လိုမျိုးအမျိုးသားတွေလဲဆိုတော့ကျွန်တော်တို့ပြန်ပြီးတော့သုံးသပ်လိမ့်မယ်အဲ့ဒီအပေါ်မှာတော့ပြန်ပြီးတော့ကျွန်တော်တို့တကယ်လို့ return ကိစ္စဖြစ်လာမယ်လို့ဆိုပြီးဒါတွေကိုပြန်ရအောင်လုပ်နိုင်မယ့်ဉာဏ်များတစ်ခုကိုကျွန်တော်တို့ကရှာဖို့ရတော့မယ်။ဒါကခုနကပြောတဲ့ကျွန်တော်ဒီဥပဒေပြင်ဆင်ရေးတို့ရှိသေးတဲ့မြေယာဥပဒေတွေကိုပြန်လည်ပြီးတော့ဟာလာဒီသုံးသပ်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့ဖြည့်ဆွဲရမှာရှိလို့ပယ်ဖြစ်ရမှာလည်းရှိတယ်။မြေလို့မြေယာဥပဒေဆိုလို့ရှိရင်ပယ်ဖြစ်ရမယ့်ဥပဒေဖြစ်တယ်။ဆိုတော့ဒါတွေကိုကျွန်တော်တို့ကစိတ်ရင်းပြင်တာတက်တက်နဲ့လက်ရှိအစိုးရတို့လောက်တော့စစ်တပ်ကတော့တော့ဒါလုတ်ပေးနိုင်မယ်ဆိုလို့ရှိရင်ဒီနေ့ဘုံကျွန်တော်တို့ဒီ return ကိစ္စတွေကျွန်တော်နေရာပြန်တဲ့ကိစ္စတွေပို့ပြီးလမ်းပွင့်လာနေမှာကျွန်တော်ယူဆတယ်ကျွန်တော်ဒီဒီနေ့ညနေမှုနဲ့ပတ်သက်တဲ့နိုင်ငံသားဒီကုမ္ပဏီတွေရတော့လောက်အောင်ပြည်ဝင်ကုမ္ပဏီရတော့လောက်အောင်သူတို့ယင်းနေညနေမှုထော်ဆောင်တဲ့စီမံကိန်းတွေကို IDB တွေရဲ့ဒီနေရာဒေသအရင်းတွေမှာစောင့်ညှိတဲ့အခါဒါလက်ရှိကြည်စဲဥပဒေတွေကိုတေချာလိုက်နိုင်ပါနော်ရောကြီးပြည်ကတေးစရာရှိရင်တေးလိုက်ပါနော
်အရက်ဖက်အဖွဲ့စည်း15ခုပူပေါင်းပြီးမြန်မာနိုင်ငံရဲ့လက်နက်ကင်ပဋိပက္ခနဲ့ဆက်ဆက်နေတဲ့ကာလချီကြစွာနေရဆုတ်ခွာထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေတွေကိုသူတည်တနာလှုပ်ထားတဲ့အိမ်မလွမ်းသူဘယ်သူရှိမလဲဆိုတဲ့အစီရင်ခံစာကိုဇွန်လအထဲမှာထုတ်ပြန်ခဲ့ပါတယ် အဲ့ဒီအစီရင်ခံစားထဲမှာဆိုရင်စစ်ဘေးရှောင်တွေပြစ်ထားခဲ့ရတဲ့နေရာတွေကိုအခုချိန်မှာစီမံကိန်းလုပ်ဆောင်နေတာတွေပုဂ္ဂလိကကုမ္ပဏီတွေနဲ့အခြားသူတဦးကပိုင်ဆိုင်နေတာတွေတမတော်ကတင်စီလိုက်တာတွေကြောင့်စစ်ဘေးရှောင်အများစုဟာသူတို့ဘူပေါ်ပိုင်နေရာတွေကိုဆုံးရှုံးနေရတယ်လို့ဖော်ပြထားပါတယ်။ ဆိုရအနေနဲ့ကချင်ပြည်နယ်ကစစ်ဘေးရှောင်တွေနေရပြန်နိုင်ဖို့အတွက်ကချင်ပြည်နယ်အတွင်းရှိနေရဆုံးခွာရသူများပြန်လည်နေရချထားမှုအကောင်အထည်ဖော်ရေးဆိုင်ရာလုပ်ငန်းအဖွဲ့ကိုနိုင်ငံတော်တမ္ပဏရုံးရဲ့အမိန့်ကြေညာစာအမှတ်62မြင်းဆောင်2019နဲ့မေလအထဲမှာဖွဲ့စည်းခဲ့ပြီးကချင်ဒေသစစ်ဘေးရှောင်ပြည်သူများအားကုညီဆောင်ရှောက်ရေးကော်မတီနဲ့ပထမအကြိမ်ညှိနှိုင်းအစည်းအဝေးကိုမေလ22ရက်ကမြစ် ဒီမှာထုတ်ပြန်သွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောကြားထားပါတယ်။ဒါပေမဲ့လည်းအစိုးရအနေနဲ့စီးပွားရေးကိစ္စကိုစိတ်ဝင်စားမှုအားနည်းနေတယ်လို့ကရင်ဒုက္ခသည်ကော်မတီကအမှုဆောင်အဖွဲ့ဝင်နော်ဘလူးမင်းနိုင်ဆန်ကခုလိုဝေဖန်လိုက်ပါတယ်။
အစိုးရဘလောက်ပဲစာပေါ်စာကြောင်းချရေးထားရေးတာတတိယအကောင့်ဆက်ဖော်မှုကအင်တာမအားနေတယ်။တော့ပြည်ပြည်နယ်ကြီးရဲ့မဟုတ်ပါဘူး။တော့ပြည်တွင်းဒုက္ခတွေကကချင်ပြည်နယ်မှာရှိနေတယ်၊ရှမ်းပြည်နယ်မှာရှိနေတယ်။အဲ့ဒီဥစ္စာအဆိုးရဆုံးကပါလို့ဆိုရင်ကုညီမှုမသေးဘူး။ကုညီမှုသေးဖို့လည်းကအတားရှိလောက်ထား။အဲ့ဒါအမားကြီးပဲ။ဆိုရနေလည်းမကုညီနိုင်ဘူး။မလောက်ချက်နဲ့ပြောချင်တာ။အဲ့တဏ
အဲ့ဒီဆိုရလေဒီဒုက္ခတွေပြည်တွင်းဒုက္ခတွေအပေါ်မှာသူအာရုံစိုက်ဖို့သူအထဲမှာရှိနေကိစ္စတော့မင်းစဉ်သူကသူရှင်းနေရတယ်ဆိုကြောင်စိတ်ဝင်စားမှုရှိရင်တောင်ကအားနည်းရတယ်ကျွန်တော်ပြောချင်ပါတယ်စီဝေးဆောင်တွေမြေယာဆုံးဆုံးတာမျိုးမဖြစ်စေဖို့အတွက်မြေယာဥပဒေပိုင်းဆိုင်ရာပြည်ပြောင်းလဲမှုတွေဆောင်ရွက်ပေးဖို့ကိုလည်းမွန်ပြည်လူ့အခွင့်အရေးဖော်နေခြင်းကနိုင်အဲမွန်ကခုလိုအကြံပ
တရားရဲ့ဥပဒေဖြစ်တယ်။အမျိုးတစ်ခါတည်းတိမ့်မယ်ဆိုတော့ရွေးချင်တယ်။ပြတ်ထားတဲ့ဥပဒေဖြစ်တယ်။ဆိုတော့ဒါကြီးကိုလုံးဝဖျက်တင်တယ်။နော်။အဲ့ဒါဆိုခုနကကျွန်တော်တို့ဒီပြည်နယ်မှာခုနပြောတဲ့ကျွန်တော်တို့ဌာနေတိုင်းသားတွေမှာသူတို့ဘိုးဘင်ပေါင်းဆိုကျင့်သုံးခဲ့တဲ့ဒေဒေထုံးလန်းဆိုင်ရာမြေယာဥပဒေတွေကိုကျွန်တော်တို့အသိအမှတ်ပြုတင်တယ်။နော်။အသိအမှတ်ပြုပြီးတော့သူတို့ရဲ့ဒဇုံတွေရာ management ပေါ့သူတို့မြေယာတွေအပေါ်မှာစီမံခန့်ခွဲခွင့်လို့အတုံးချပိုင်ခွင့်လို့ဒါတွေကိုစေတနာရှိရှိနဲ့ကျွန်တော်တို့ဒီချပြပြီးတော့ကျွန်တော်တို့ဘယ်လိုပြောမလဲဒီကွန်ပျူတာတင်တယ်ဒါဆိုလို့ရှိရင်ခုနပြောတဲ့မေးခွန်းကတော့ကျွန်တော်ဖြေလိုက်ပြီးသားဖြစ်သွားလိမ့်မယ်နော်တယ်လီအစိုးရကလည်းဒါဟုတ်သိနေဖို့လိုတယ်နော်ဒီနိုင်ငံဟာပြည်အောင်စုသမရမြန်မာနိုင်ငံတော်ဖြစ်တယ်ပြည်အောင်စုနိုင်ငံဖြစ်တယ်နော်မြန်မာအများစုရဲ့နိုင်ငံဖြစ်ပေမဲ့တောင်းသားတွေအများစုလည်းသူ့နေရာသူရှိကြတယ်ဆိုတော့သူတို့ရဲ့ဒလိထောင်းထောင်းထောင်းဆိုင်ရာဥပဒေကြီးရှိကြတယ်နော်အဲအဲ့ဒါတွေကိုကျွန်တော်တို့ကပြန်ပြီးအပြင်မှာပြုတ်တင်တယ်ဒါဆိုလို့ရှိရင်ကျွန်တော်ဒီနေ့ဖို့ဒီကိစ္စတွေကိုကျွန်တော်ဖြေရှင်းရကြောင်းမလို့ယူဆပါတယ
်အချက်လက်တွေရ2018ခုနှစ်ဒီဇင်ဘာလအထိထိုင်းနိုင်ငံကကရင်နဲ့ကရင်နီတိုင်းရင်းသားအများစုနေထိုင်တဲ့ဒုက္ခသည်စခန်းတွေမှာဒုက္ခသည်ပေါင်း 9,000 ခန့်ကချင်နဲ့ချမ်းပြည်နယ်မြောက်ပိုင်းမှာကချင်တအန်းနဲ့ချမ်းတိုင်းရင်းသားပြည်တွင်းနေရဆုံးခွာထွက်ပြေးတင်းချောင်ရသူဦးရေ 36,000 ခန့်နဲ့မြန်မာနိုင်ငံအခြေတောင်ပိုင်းမှာလည်းကရင်မွန်တိုင်းရင်းသားအများစုပါဝင်တဲ့ပြည်တွင်းနေရဆုံးခွာထွက်ပြေးတင်းချောင်ရသူဦးရေ 28,000 ခန့်ရှိနေတယ်လို့သိရပါတယ်ကျွန်တော်ထူးစပါမြန်မာ့သတင်းအေဂျင်စီကလည်း VOA ကိုပေးပို့လိုက်တာပ
ါမြန်မာ့သတင်းအေဂျင်စီကကိုထူးဆက်စီစဉ်တင်ဆက်ခဲ့တဲ့မြန်မာတခွင့်အစီအစဉ်မှာရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိပါတယ်လိုင်းလိုမီတာ25 51နဲ့လိုင်းလက်မီတာ190တို့ကနေဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်ရစီများရှင်2019ခုနှစ်ဇူလိုင်လ13ရက်စနေညရဲ့မြမစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်ကိုတော့လိုင်းလိုမီတာ25 kHz 11965လိုင်းလိုမီတာ32 kHz 9303ညလိုင်းလိုမီတာ51 kHz 5885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့တော်ရရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်အောင်နဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်။စနေနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။စနေနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကကျေဇူးပါတယ်။ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီပုဂံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ရည်ကြီးမှုဆိုင်ရာအဖွဲ့ UNESCO ကနေပြီးတော့ရှင်းဟောင်းအမွေနှင့်ဒေတာအဖြစ်သတ်မှတ်လိုက်တာကြောင့်ဒီပုဂံဒေတာရည်ရှိဘလို့ဆက်ပြီးတော့ထိန်းသိမ်းဖို့လိုမလဲနောက်ဒီကမ္ဘာအမွေနှင့်စီးရင်ဝင်ဒေတာနဲ့အညီဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲဆိုတာတွေနဲ့ပတ်သက်ပြီးတော့ပါဆိုတော့ဒီပုဂံဒေတာကိုကမ္ဘာရည်ကြီးမှုအမွေနှင့်ဖြစ်ဇူလိုင်လ6ရက်နေ့တုန်းကသတ်မှတ်လိုက်တာပါဒီအစီအစဉ်မှာပြန်နိုင်ဆွေးနွေးမဲ့သူတွေကတော့ဦးတန်းစောဦးပါကမ္ဘာအမွေနှင့်ဌာနညွှန်ကြားမှုပါနောက်တစ်ဦးကတော့ကိုသူရအောင်ပါအတွင်းမူမြန်မာနိုင်ငံရှီဟောင်းသုတေသနအသင်းကပါနောက်တစ်ယောက်ကတော့ပကံညောင်ဦးဒေတာကန်ကိုနိုင်ထွန်းပါဒီတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဒီဖုန်းခေါ်ထားကြတဲ့သူတွေလည်းရှိပါတယ်သူတွေကိုဆက်သွယ်လို့ရတဲ့အခါမှာတော့ဒီလိုင်းပေါ်ကိုတင်ပေးမှာပါဆိုတော့အခုအရင်ဆုံးတော့ဒီမကြသေးခင်တုန်းကပေါ့ဒီပကံဒေတာကိုကမ္ဘာအမွေနှင့်ဒေတာဖြစ်ကြီးညာခဲ့တဲ့ UNESCO အခမ်းအနားကနေပြန်ရောက်လာတဲ့ဦးတန်းစောဦးကိုအရင်မေးချင်ပါတယ်ဘာကြောင့်ဒီမြန်မာနိုင်ငံကိုရှေးအောင်အမွေအနှစ်ဖြစ်တတ်မှတ်ရွေးချယ်ခဲ့တာလဲဆိုတာကိုအရင်ဆုံးပြောပြပေးပါလားခင်ဗ
ျကျွန်တော်တို့ပကံဒေသကိုကမ္ဘာအမွေအနှစ်ပြင်သွင်းဖို့အတွက်96တိရ95 96တိရကျွန်တော်တို့ပေါင်းလက်ဖြစ်ပါတယ်ဟုတ်ပါတယ်ဘာကြောင့်အမွေအနှစ်ပြင်သွင်းရလဲဆိုတော့အဓိကအားဖြင့်ပြည်မျိုးဟောင်းသုံးမျိုးရဲ့ပကံဒေသဗုဒ္ဓရည်ကြီးမှုပေါ်မှာမူတည်ပြီးတော့နိုင်ငံရဲ့အနှစ်2005ပြည်ရင်းကျေးမှုစတင်ခဲ့ပကံဒေတာဆိုရင်ကြောက်ွယ်တော့အိန္ဒိယမှာကြောက်ွယ်တဲ့ဗုဒ္ဓဘာသာအနည်းငယ်အနှစ်တစ်ထောင်မှာပမာတိမှာတစ်ခါပြန်ပြီးတော့ပေါ်ထွန်းနေအဲဒီပြန်ပြီးဆက်လာတဲ့ဒီကျေမှုအမွေအနှစ်ဒေတာအခုတက်တူဆက်လက်ရှင်းတယ်စားတဲ့ဒီမြမနဲ့မြမလူမှုအခွင့်အရေးအထင်ကြီးအထင်မှတ်ပြီးအဆောက်အုံကြီးအထောက်အထားတွေကိုကျွန်တော်တို့ကမြမနိုင်ငံမျိုးမဟုတ်ဘူးနိုင်ငံတကာပါကျွန်တော်တို့နိုင်ငံအတွက်ပုံကြီးအထောက်အထားအနေနဲ့ပြင်ကြရင်ကျွန်တော်တို့ကမ္ဘာအမွေအနှစ်ပြင်ပေးမှာအဓိကအချက်ကတော့ကမ္ဘာအမွေအနှစ်ပြင်ပေးတဲ့ဆက်မှာစီမံခန့်ခွဲမှုအပြောင်းအလဲကိုလည်းကျွန်တော်တို့နိုင်ငံကပေါ်ဆောင်ပါတယ်ခင်ဗျာဒီတစ်ခုဒီဆိုတာတိုင်းကနေပြီးတော့လည်းဒီကျေမှုအမွေအနှစ်ကိုတာဝန်ဆောင်ရွက်နေနေပြီးတော့အစိုးရအဖွဲ့ပြီးရောဒေတာဆန်လူမှုအဖွဲ့ပြီးရောဆက်ဆိုင်တဲ့စိတ်ပူတာတွေကြောင်းနေတဲ့စီမံခန့်ခွဲမှုအနည်းအခြေအနေတရားကိုလည်းအနည်းကြီးကဘာအမှုနည်းဖြင့်တင်သွင်းနေရုံနဲ့တခုလည်းဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဦးတန်းစိုးကြီးကျွန်တော်တို့နောက်ပိုင်းကြရင်တော့ဒီကိစ္စတွေကိုအကျေတော်ဝင်ထပ်ပြီးတော့ဆွေးနွေးတော့မှာပါအခုကတော့ကျွန်တော်ကိုသူရအောင်မေးချင်ပါတယ်ဆိုတော့ပကံဒေတာကိုပေါ့လေရှေးဟောင်းအမွေနည်းဖြင့်သတ်မှတ်လိုက်ပြီးတဲ့နောက်မှာဒီနိုင်ငံတကာကချမှတ်ထားတဲ့စီးနင်းနေအတိုင်းပေါ့လိုက်နာဖို့လိုအပ်တယ်လို့သိရပါတယ်ဆိုတော့ဒီအမွေနည်းစင်းတွေထဲမှာရည်ရှိပါဝင်ဖို့ဆိုလို့ရှိရင်ဘယ်လိုမျိုးအခြေအနေတွေကိုရှောင်ကျဉ်ဖို့လိုပါမလဲခင်ဗျ
ဟုတ်ကဲ့နော်
ဟုတ်ကဲ့ကြားပါတယ်ဟုတ်ကဲ့ပြောပါ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ကဒီချိန်ကြီးမှာဘယ်လိုအခြေအနေမျိုးရှောင်ဖို့လိုလဲဆိုတော့နံပါတ်1ကတော့ကျွန်တော်တို့ကဒီဥပဒေပေါ့။ဘာလို့ဟိုဒီတွင်းမှာဒီစဲဥပဒေတွေရှိတယ်။အဲ့ဒီရေကြောင်းဝင်နေတဲ့ထိန်းသိမ်းရေးအတွက်ဥပဒေတွေရှိတယ်။အဲ့ဒီဥပဒေတွေကိုကျွန်တော်တို့ကဘာလို့လိုက်အဲတစ်ချက်မကွာလိုက်နာဖို့လိုတယ်။နောက်တစ်ခုကဒီနိုင်ငံတကာစံနှုန်းတွေရှိတယ်။ပြီးတော့နောက်တစ်ခုကအစိုးရနဲ့ကျွန်တော်တို့ဒီနိုင်ငံတော်ကိုစား အဲ့တော့အဲ့လိုမျိုးတွေတို့ကြီးရတယ်မှာတည်သွင်းထားတဲ့အချက်လက်တွေအတိုင်းပကံကိုတပြည့်မတည်စီမံခံဖို့လိုတယ်အဲ့တော့ဥပဒေကြီးကမရှိဘူးဒီမွေးနေ့ကဥပဒေကကာကွယ်နိုင်မှုမရှိဘူးဟိုမန်နေဂျ်မန့်ဒီတင်ထားတဲ့အစိုးရကဒီကိုဒီမန်နေဂျ်မန့်ပလန်တွေအတိုင်းမလုပ်ဘူးဆိုရင်တော့ဒါဆိုရင်တော့အမွေနေ့ကဒီရဲဘုကခက်ခဲနေမယ်ကမ္ဘာမွေနေ့ဒီရဲဘုကခက်ခဲသလိုဒီမွေးနေ့ကလည်း
sustainability
ဆိုတော့ဘူးလိုက်နာဖို့လိုအပ်တဲ့မဖြစ်မနေလိုက်နာဖို့လိုအပ်တဲ့ဥပဒေစီးနင်းတရရပေါ့ဟိုမှာအဲ့ဒါမျိုးဆိုရင်အထင်ရှားဆုံးပြပါဆိုခုပကံမှာဆိုလဲကျွန်တော်တို့ကဒီဟိုတယ်ကိစ္စတွေပေါ့နော်ဟိုတယ်ကိစ္စတွေကတော့အထင်ရှားဆုံးကိစ္စပဲဒီဟာကိုလဲကျွန်တော်တို့ကဟိုလေးဆက်သုံးနေမြောက်ဒီကမ္ဘာမွေးကြီးလာကမ္ဘာအိုက်ပေါ့စတာဖြစ်တာရှင်ပြောသွားတယ်ပကံမှာဒီတူရီဇင်ဒီ
ဟိုတယ်စီမံကိန်းကြီးကဥမာကျွန်တော်ဒီရင်းတည်တဲ့ဥပဒေကြီးကဘယ်ဥပဒေမှမှဒီစုံထဲမှာဟိုတယ်စောက်ဖွင့်ရှိပါတယ်လို့ကြီးမထားဘူးဥမာဒီမျိုးဥပဒေမှာမကန့်ကြီးတဲ့ဟိုတယ်အဲစောက်ဦးအားလုံးကိုဥမာသူကဖယ်ရှားနိုင်တယ်လို့ဒါဒီရင်းပြောထားတယ်ပေါ့နော်အဲ့တော့ဥမာဒါမျိုးတည်စောက်နေရတယ်ကအကျွန်တော်တို့ကတိုးဟိုတယ်ကြီးကတိုးလာနိုင်ရမှာကောင်းရှိတဲ့ကြီးတို့တောင်ရှော့ချမယ်
အခုလိုပေါ့လေဒီဒေတာကိုကဘာအမွေနှစ်ဒေတာဖြစ်တတ်မှတ်လိုက်တဲ့အတွက်ဒီဒေတာကန်တယောက်အနေနဲ့ဘာတွေမြန်မျှော်လင့်ထားပါလဲဒီအချိန်ဒီပေါ်ကနေပြီးတော့
သူတို့ဒေတာကန်အနေနဲ့ကတော့ဒီမျှော်လင့်ထားတော့ဒီအမွေနှစ်ဒီကိုဒီစနစ်တကျပေါ့နော်သိသိနိုင်မယ်ပေါ့နော်ပြီးခဲ့တဲ့ငလျင်ကြောင့်ဒီ brand new ဒီဖျားတွေညှို့ကြပါတဲ့အချိန်မှာဒီ20ပိုက်တွေဒီဘာဝဝလုံးနေဒီဒီထွက်လာတာတွေဒီအပေါ်အပြင်ဘန်းကိုခေါအောင်လှုပ်ထားပြီးဆွေးနဲ့မှာအုံကျိုးအုပ်ပဲတွေနဲ့ခုံးတွေကိုရောခဲ့တဲ့သူရင်ထိသိမှုမျိုးတွေဟိုကျွန်တော်တို့ဉာဏ်နဲ့အချိန်မှာဒီအမှုမျိုးဝင်တဲ့အချိန်မှာဒီလိုထိသိမှုတွေကမိစမိတ်ကြကြနဲ့မမှန်ကန်ကန်ပေါ့နော်ထိသိနိုင်နေမယ်ဆိုတော့ကျွန်တော်တို့ဟိုမျော်လင့်ချက်နဲ့ကျွန်တော်ကဘာအမှုနဲ့အဲဝင်ကျင်လာလည်းဖြစ်တယ်နောက်ပြီးဒီအမွေနဲ့ဝင်လာနေများဒီအမွေနဲ့တွေကိုထိန်းသိမ်းနေလာနေများကျွန်တော်တို့ဒီလက်ကနေရဲ့အဲလူမှုဘဝတွေလည်းဒီတိုင်းနဲ့ကွန်ပျူတာတက်လာမယ်လို့မျော်လင့်နေတဲ့ကမ္ဘာအမွေနဲ့ဝင်ကျင်လာပါတယ
်ဟုတ်ကဲ့ကျေးဇူးပါโอเคအခုတခါကျွန်တော်ဦးတန်းစောဦးကိုပဲပြန်ပြီးတော့အလှည့်ပေးခြင်းပါတယ်ဆိုတော့အခုလိုဒီရှင်းအောင်အမွေနေဖြစ်သတ်မှတ်ထားလိုက်တဲ့အတွက်ကြောင့်ပေါ့လေသက်ဆိုင်ရာဒီစီမံခန့်ခွဲမှုအပိုင်းကနေပြီးတော့ဟိုဘာတွေဆောင်ရွက်ဖို့ရှိပါလဲဆိုလိုတာကခုနကကိုသူရအောင်ပြောသွားသလိုပဲဒီမှာဟိုတယ်တွေအများပြပေါ်ပေါက်လာတဲ့ကိစ္စတွေဘာတွေရှိတယ်ဆိုတဲ့အခါကျတော့ဒီလိုကိစ္စမျိုးတွေကိုရောဘယ်လိုမျိုးကင်တွယ်ဖို့အစီအစဉ်ရှိပါလဲ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ပကန်းတော့ဆီယာတင်တဲ့အခါမှာ management plan မှာတွေ့တင်ပါတယ်။ဒါမဖြစ်မနေဆောင်ရရမယ့်ဥစ္စာပေါ့။ management plan မှာလည်းနှစ်ပိုင်းရှိပါတယ်။ဒါကြိုက် nomination တော့ဆီယာနဲ့အတူ၅နှစ်တစ်ချိန်ပေါ့ကျွန်တော်တို့ပြန်ပြီးဥစ္စာပေါ့ဒီချက်နဲ့လိုလာထည့်မယ်ပို့တာကိုနှုတ်မယ်အစားကြီးပြန်၅နှစ်တစ်ချိန်ရှင်းစင်ရတဲ့ management plan ။ဒီ management plan ကိုအထောက်အကူပြုတဲ့ auxiliary plan တွေပေါ့နော်။စက်ကဝိုင်းပြန်လို့လည်းပေါ်ပါလေအရိခါရီလောက်ပါလေအဲ့တော့လက်ရှိမကြံကြွားမှုနေတင်ပြင်းတဲ့အခါမှာကျွန်တော်ဒီမှာလုပ်ငန်းနှစ်ပိုင်းရှိပါလေပထမတစ်ပိုင်းကတော့ဒေါ်စီယာစတင်တဲ့ဟာ management မှာ plan မှာပြောလာတယ် time bound action plan အဲဟိုဒါ routine plan အစားရှိတစ်ဖြင့်အဲ့လို plan တွေရှိတယ်လို့လက်ရှိ inscribe လုပ်လိုက်တဲ့အချိန်မှာကျွန်တော်တို့အတွင်း16ချက်လုံးဝနဲ့အချက်တွေလည်းပဲကျွန်တော် recommendation မှာဒီ additional recommendation ဆိုတာရှိပါလေ။အဲ့တော့အဲ့ဒီ additional recommendation ရဲ့60ရာခိုင်နှုန်းကတော့မူလ management plan ပေါ်ပြလာတဲ့အဲမှာလဲဆိုတာ2016 2017 million နောက်ပိုင်းကဆက်လုပ်ထားတဲ့လုပ်ငန်းတွေကဥပဒေကျွန်တော်တို့ဆက်လက်ဆောင်ရွက်ပါတယ်။ဥပမာဆိုပါစို့ archaeological risk map ပေါ့။နောက်seismic hazard map လို့ခေါ်တယ်။ဒီဟာတွေကနောက်ကတော့လုံးကျအရေးကြီးပါတယ်။ခဏချင်းပြောရရင်ဒီမှုအမွေနဲ့ဝတ္ထုစီးအတွက်ကသူ့ကို threat
ချင်းချောင်းလာတဲ့ထိခိုက်လာနိုင်တဲ့ဘုံမျိုးတူတက်မှုတွေလုပ်ငန်းအတွက်လေဒီလိုမဲ့ပြင်းနေကျွန်တော်တို့ဆွဲလာတဲ့အခါမှာဒီဆုတ်ဖြတ်ပြီးတဲ့လူတွေပို့ရာဒီစနစ်တကျကျွန်တော်တို့တင်ပြပေါင်းရနိုင်တယ်ဒါကနေဒီလိုမျိုးဒီအော်ဒါတိုးရတဲ့အင်ဒပ်စီယာကျွန်တော်တို့မူလမန်နေဂျ်မန့်တင်တဲ့အခါမှာဒီနဲ့ပတ်သက်တဲ့ကွာခြားရတာပါလဲဆိုတော့ဒီမှာကျွန်တော်တို့က ကောင်းတော့ကကျူလုံးဝတိတ်ကိုသွားပါတယ်အကုန်လုံးကကျူလုံးဝတိတ်မှုဒါနဲ့ပတ်စံကြတဲ့အခါကျတော့ဒီသိသိရေးတွေစုစုကနာတွေလုပ်တဲ့အစီအမှာကျွန်တော်တို့ကနှစ်ပိုင်းထားပါတယ်ဟောနောက်ဟိုးစားပေါ့ဖိရှယ်ပေါ့နော်ငါးခုထဲမှာနောက်ဆုံးအခြေကကျိုးရစင်းအဲဒီမီတာအင်ဂျန်ရပ်ဆိုပြီးကျွန်တော်တို့ကလုပ်ထားပေးပါတယ်ဒါပါလဲဆိုတဲ့အခါကျတော့ပတ်စံဒေတာရင်းချင်းမှုအမွေအမြင့်ရင်းချင်းမှုအဆက် making local mobile, generating local, the more players we can go to that for that way how the narrow
market
on that part. Okay,
okay. Okay, bah. Okay, so the Kunanga, the Ku Pagandita and Kunan Tonet Piotra Poli, so the Pagamaga, the Hurunga, Gunumu, the Nali and Danjang, or Puja Jesi and Yama, the Choni Arima, Asaru can be so there come up, Pitlu, Loki Sude, Hamuri Rule, 2 years with your Trinity to Domina Tolabar, so Kunan Tonet Kuna Piotr Lupoli. The Lokesa Muri Ruo, Utanzo, Tishia, we need. The Tana and in there, Balu, Tinin Jaja, who kind way boo, Sure, season Muri Shivale.
Okay, Matamia. A cook of our money was another thing to make Kama. Monument Aloma, don't know why I go to the Nazi Shivale. I mean, my general creative query for. But he be long and in it, but two of five, my marriage, and my general name and go international. He she are two fifty, she be in a better people. อันนี้แหละตามเนี่ยชื่อประเทศเลยจํานวนสองเรื่องหมู่นี้ฮะลูกอักเกมาเรียนมุชิเกเรสว่าเข้าป่ามาเลยอกุประกันนอมิเนชั่นก็เสียเป็นในคําว่าคอนเซอร์เวชั่นไกด์ไลน์เรติฟิเคชั่นอะมาอุเปียนเปียไม่ขาดเลยโรงงานไม้ตะคู่นี้จํานวนว่าเทพซึ่งยีเซอร์พี่รออันนี้โรงงานโอ้เซลเลอร์ทําเยอะกูเลยจํานวนว่าเป็นปาร์ตี้ชิปมาเลยเอาเยอะไปแล้วอ่ะทีก็อัจฉะตะคู่นี้เนี่ยคือจํานวนว่ามาเลย2023年9月23日，今朝路啊，西南路口的，今朝路放过来过，麦当劳牌的，第三个去哪里？南摩大堡喏，那里好多拿牌的。那既然讲了，马云说了，去年我们安排目的了吧？伊安尼在这里头了，今朝路，不如不如嘛，来牛木头路了吧？今朝路来西大王上映了，安排嘛。那刚才你在东南摆安尼啥地方？你叫那部跑堂的，俺都叫那的。 โอเคอาจารย์มาไม่ยอมคิดดีเลยเอาไปมาจะนอรู้ว่าเออแต่คุยที่ฮับเดลิชันโปรเจกต์เนี่ยน่าคุณได้ชิบก็จะนอรู้โปรเจกต์จะคุบอ่านนั่นละเออโอเคเอาหมดอันนี้ประมาณมุกที่ดีหรอกคอนเซอร์เวชันแมเนจเมนต์แปลนส่วนจะนอรู้เลือกไปเลยที่อันนี้เลือกไปเลยอย่างไรระดับที่ว่ามาเลือกสาวเนี่ยเลือกคนเรามีดีเลือกงานที่มีประมาณมุกที่ดีเอาไปที่อะไรอารมณ์กูมองยังไงอารมณ์อะไรเขา
ที่เนี่ยยาวเนี่ยเกี่ยวกับว่าจะนั่งรู้ทางเนี่ยพวกที่เวลาอะไรยังไงบ้างอันนี้ลงงานได้ไหมทางเนี่ยไปเลยอารมณ์ว่าเราลองโปรเซสก่อนนะโอเคว่ะโอเคสรุปกูจะรู้กูจะรู้ผมพยายามมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมีความมี ော့ကြိုးစားခဲ့ကြတာဆိုတော့အဲ့ဒီအကြောင်းလေးလည်းနည်းနည်းတော့ဒီလောက်ပြန်ပြောပြပါအောင်ခင်ဗျာ
ဟုတ်ကဲ့အဲ့ရောပထမစတ်ဟိုကျင်းမိုးရာဟိုကြိုးစားခဲ့တာတို့ဒီနဝဒဆိုရလက်ချက်ပေါ့နော်ကျွန်တော်ဟို94 96ပေါ့နော်အဲ96မှာပကံကဟိုအမွေနစ်ငင်းခံရတာမဟုတ်ပါဘူးအမွေနစ်ဖြစ်ဟိုကဒီဖားပေါ့နော်ဒီနေ့ဆိုရွှေဆိုင်ခံလိုက်ရတာပေါ့အဲ့တော့ပြန်တင်ပါဟိုဒီပကံပြန်တင်ပါဆိုရဲဟာမျိုးပေါ့အမွေနစ်ရေချင်းတက်မှတ်ချက်မဖြစ်လို့မဟုတ်ပါဘူးဥမာစီမံခံွယ်မှုအတွက်လိုအပ်တဲ့ဟာတွေလို့လို့သူကဒီဖားပေါ့ရွှေဆိုင်ခံလို့တုံးတာပေါ့နော်အဲ့တော့သူကရွှေဆိုင်ခံရတဲ့အကြောင်းရင်းကတော့နံပါတ်1ကတော့သူကဘာလဲဆိုတော့ကျွန်တော်တို့ကဒီအမွေနစ်ကိုကာကွယ်တဲ့ဥပဒေမရှိဘူးတဲ့ဒါဆိုယူနက်စကိုတင်တဲ့အခါကျရင်ဒီမွေနစ်ရဲ့တန်ဖိုးရ ရှိရမယ်နောက်တစ်ခုကဘာလဲဆိုတော့ဒီမင်းကြီးကိုကာကွယ်ဥပဒေရှိရမယ်ပြည်ဒီမင်းကြီးကိုစီမံခန့်ခွဲတဲ့ဥပဒေရှိရမယ်ပေါ့နော်အဲ့တော့ဒီချက်တွေရှိဖို့လိုတယ်အဲ့တော့ကျွန်တော်တို့ကအမွေအဲ့တုန်းကကိုယ်ချက်ရှိဥပဒေကိုယ်ချက်ရှိဥပဒေရမရှိသေးဘူးကိုယ်ချက်ချက်မှာတင်တော့အဲ့တော့သူတို့ကမ္ဘာ့မွေနေဒီပါဖြစ်ပြီးမှာကိုယ်ချက်ရှိဆုံးဥပဒေကိုထုတ်တယ်ပေါ့နော်အဲ့နောက ဲ့ UNESCO ကထည့်ပြောတယ်ပေါ့ဒါတွေကတော့ UNESCO ရဲ့အခုလက်ရှိ official word မှာလည်းရှိပါတယ်ဒီအကြောင်းအချက်တွေကြောင့်သူတို့ကရွှေ့ဆိုင်းခံလိုက်ရတာပေါ့နော်
ဟုတ်ကဲ့ ဟုတ်ကဲ့ ဆိုတော့ဟိုအခုပေါ်လေးဒီလိုကိစ္စနဲ့ပတ်သက်ပြီးတော့ ဒါ
အဲ့ဒီခေတ်တုန်းကဆိုလို့ရှိရင်ဒါနဝတာခေတ်ပေါ့နဝတာခေတ်မှာဆိုလို့ရှိရင်ဒါအဲ့ဒီခေတ်ကဒီအတော်ကိုဩဇာကြီးခဲ့တဲ့အတွေ့အမူတစ်ပေါ့လေသူပါပြောသွားလဲဆိုတော့နားထောင်ကြည့်ပြောအောင်ခင်ဗျာဒါကတော့ဘုရားဘာသာနိုင်ငံတခြားနိုင်ငံတွေနဲ့မတူဘူးဟုတ်ကဲ့ပါတခြားနိုင်ငံတွေဆိုတာကတော့သူတို့ထေရဝါဒဗုဒ္ဓဘာသာနိုင်ငံမဟုတ်တဲ့ဘာမှလည်းမပြုတ်ပြင်ဘူးရှင်းရှင
ောသွားတာပါဆိုတော့ဒါသူပြောတာကတော့ကျွန်တော်ရဲ့အတိအကျတော့မသိတာအခုနောက်ပိုင်းမှာပဲပေါ့လေအခုနောက်ပိုင်းလွန်ခဲ့တဲ့ probably နှစ်နှစ်သုံးနှစ်လောက်ကဖြစ်နိုင်ပါတယ်ဆိုတော့အခုသူပြောသွားတဲ့အတိုင်းပေါ့လေဆိုတော့ဒီဘာသာရေးအရာရောဒီရှေးအောင်အမွေနဲ့ဖျားတွေကိုရွှေချတာမျိုးနဲ့ပတ်သက်ပြီးတော့ဒီပညာရှင်တယောက်အနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာကိုသူရအောင်ဖြေပြပါခင်ဗျာ
ဟုတ်ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာတကယ်တမ်းဆိုတော့ကျွန်တော်တို့ကဒီဘာလဲဆိုတော့ဟိုအမွေနစ်ကိုထိနေမှာကျွန်တော်တို့အမွေနစ်ရဲ့ဒီဟိုပေါ့အချင်းကတန်ဖိုးပေါ့ OUB ရဲ့ပြီးတော့ဒီအမွေနစ်တန်ဖိုးပေါ်မှာတည်ရှိနေတဲ့ဒီဟိုအော်သင်တစ်စစ်တီယိုအင်တီဂရီတီယိုဆိုရှိပါတယ်ပေါ့နော်အမွေနစ်ရဲ့တန်ဖိုးဘယ်လောက်အကန့်ရှိနေလဲဆိုရဲအရာအသိအကျေးကြီးပါတယ်ဟိုမှာအဲ့လိုမျိုးဆိုရင်ဟိုရွှေချလိုက်တာမျိုးပေါ့ဒီနောက်တစ်ခုကဟိုမှာဖျားဆိုရင်ကျွန်တော်ကပကံမှာ85လင်းပြူသွားတယ်ပြူသွားတဲ့အခါမှာတချို့ဖျားတွေကဟိုမှာမရှိတော့ဘူးတကယ်ကမရှိတော့အဲ့လိုမျိုးကျွန်တော်ကဘာလုပ်လိုက်လဲသူတို့တွေကဘာလုပ်ကြလဲလို့ပြောရင်ဟိုမှာဖျားကျွန်တော်တို့ကချိန်ဘူးတော့ဟိုပေါ့အခုလိုငတ်မြန်တာတော့ဒီဘာကြီးဟိုရှိမလားဆိုပြီးတော့သူတို့ကချိန်ဟိုကြီးတော်တွေငတ်မြန်တာတော့ဒီအထက်မှာချိန်ဘူးတော့ရင်ကျင်းတယ်ပေါ့အဲတကယ်တော့ပကံဖျားမှာဟိုမှာဒါမျိုးအထောက်ထားရရမျိုးချေရသည်လို့ခေါ်တယ်ခီးပြီးပေါ့နော်အဲ့ဒါကဟိုအထုတ်ကဒါအကုန်ပဲဆိုရဲဟာမျိုးရှိတယ်ရှိတော့အဲ့လိုမျိုးကလည်းမဟုတ်ဘူးအဲ့ရှိတယ်ဆိုရဲအငင်းပွားမှုတွေရှိတယ်ရှိတော့ပြောချင်တာကဒီကွန်ကျန်းချပေါ့နော်ဖျားစီဒီဟိုမှာတဝက်လောက်ပြူသွားတယ်စတက်ချပဲကျန်နေဟာကိုဟိုမှာအစ်စ်ကျင်းနေဆိုဟိုတို့ကအားပြတ်မထားကောင်းမှုဆိုရဲဟာမျိုးကဟို concept ဒီဘာသာရေး concept နဲ့အမြင်နဲ့တွားကြည့်တဲ့အခါကျတော့ဘာဖြစ်လဲဆိုတော့ရှင်းအောင်မွေနေသေးတယ်ကြာမွေနေရတဲ့ဘဝမရှိတော့ဘူးဟိုအကောင်းဆုံးကျွန်တော်ကဥပမာပြရအောင်လို့ပြောရင်ကျွန်တော်တို့ကအိန္ဒိယနိုင်ငံမှာကျွန်တော်တို့ကဘာရှိလဲဆိုတော့အမရဝတီဇေယျကြီးကပြူသွားတယ်ပြူသွားတော့ structure ကုန်ကြီးပဲရှိတယ်ဘောနော်ရှိတယ်ဒီအတွက်အထောက်အထားတွေလည်း British Museum မှာဒီအမရဝတီရဲ့ဟိုစီဒီလုံတော့ပုံစံကလေးအသေးစိတ်ရှိတယ်ဒါပေမဲ့အိန္ဒိယအဲ့ဒါကိုပြန်မဆောက်ဘူးအဲ့ဒီနေရာကိုပြထားပြီးတော့အဲသူဆိုင်ချင်းပါပုံစံငယ်လေးနဲ့ဒါအမရဝတီပုံစံပါဆိုပြီးကြရတယ်ပေါ့နော်အဲ့တော့ဒါကျွန်တော်တို့ကအကောင်းဆုံးပြဖို့ပါဟိုပေါ့ဒီစိတ်တစ်ပိုင်းလေးအပိုင်းလေးရဲ့ channel ဟာကိုပြန်ဖြူပြီးဟိုအစ်စ်အကုန်လုံးပြန်ဆောက်တာဒီကအမွေမိရဲ့ချိန်ရတံဘူးကိုဖျောက်သွားကွန်ဂျန်ချာကိုယ့်ရဲ့စိတ်ကူးနဲ့ပဲအဲ့တော့ဟောင်းရဲ့တံဘူးကမရှိတော့အစ်စ်တယ်နဲ့အစ်စ်ပဲပေါ့နော်ဒါမျိုးပေါ့ကျွန်တော်ကအဲ့တော့ UNESCO မှာဗာပြောလဲဆိုတော့ကျွန်တော်ရည်ကြည်မှုအမွေမိဆိုတာကဘာဆိုကျွန်တော်တို့ကဘာလဲဆိုတော့တခါပြက်ကြီးသွားတယ်ဒါတော့မှပြန်မရဘူးလေအဲ့တော့ကျွန်တော်တို့ကချင်းမှုပဲချင်းလို့ပဲရမယ်ကျွန်တော်တို့ကဒါကိုပြင်ဟိုဘယ်လိုပြောမလဲအစ်စ်ပြန်ပြီးတော့ကော်နာညော့တာအဲ့အဲ့လိုမျိုးပုံစံမရဘူးပေါ့ခါလေးတက်ဒီဘာသာရေးယုံကြည်မှုကဒီအမွေနဲ့ပြည်ရေးကြီးနဲ့အမွေနဲ့တန်ဖိုးကိုကျွန်တော်ပျောက်သွားပြီပေါ့ဟုတ်ကဲ့ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ဟိုအခုပေါ်လေးဒါဦးဦးတန်းစောဦးကိုမေးပြရစီခင်ဗျဆိုတော့ UNESCO ကနေပြီးတော့အခုလိုအတိအမှတ်ပြုခံရတာကြောင့်ပေါ်လေးပကံဒေတာအနေနဲ့ဒီနိုင်ငံတကာအကူအညီစီကိုရောဘယ်လိုပုံစံမျိုးရပါမလဲ
ဟုတ်ကဲ့ပါပကံဒေတာတော့အစောပိုင်းနဲ့ကျွန်တော်နိုင်ငံတကာအကူအညီရပါတယ်ခင်ဗျဘယ်လိုလဲဆိုတာကတော့စလုပ်တဲ့2013လောက်ခေတ်ကကျွန်တော်အီတလီယန်ဖန်ပေါ့အီတလီယန်ဆောင်းဝင်းဂျီနက်ကိုအခုနောက်ပိုင်းအထိကိုပဲကျွန်တော်တို့ကအခုကားရန်ပြီကိုပဲအီတလီယန်ဆန်ဝစ်ဖရိတ်ဖို့ပေါ့ကားနေရတယ်နောက်ပြီးတော့ဒီချိုင်းနာတို့ဆွစ်ဇာလန်တို့ကရဒီနေရာမှာကျွန်တော်တို့ကအခု management plan အရာကျွန်တော်တို့ပါလို့ဖို့တို့လာလဲဆိုတော့ ရားရီအားလုံးကိုသိသိလုပ်ငန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခုလက်ရှိဆောင်ရွက်နေတာ grading အရင်ခွဲပါတယ်။ဒါကြောင့်လဲဆိုတော့ grade 1 grade 2 grade 3အဲ့လိုခွဲတဲ့အခါမှာကျွန်တော်တို့က priority သင်္ခါရီကိုဦးစားပေးပြီးရင်ပြင်ပေးရမယ်ဒါမျိုးပေါ့။ခုက process ပြီးတဲ့အခါကျရင်ခုနဆောင်ရွက်နေခဲ့ဖြစ်တဲ့ conservation management plan ပေါ်မှာမူတည်ပြီးတော့ from base နဲ့ပြီးတော့ top ဖြစ်ပေါ့နော်။အဲ့လိုမျိုးဆောင်ရွက်တဲ့အခါမျိုးတွေအထူးသဖြင့်တော့ကျွန်တော်တို့ချုပ်ထားတာကျွန်တော်တို့နိုင်ငံအားမဲ့ဖောင်ရရမယ်ဆိုတော့ integrity နဲ့ authenticity ပေါ့အဲ့တော့ဒီနေရာမှာ integrity နဲ့ authenticity ကိုယူယူ support လုပ်တာဒါအားလုံးတော့သိကြတာပဲဒါနဲ့ဒီနေရာမှာပါကျွန်တော်တို့ dossier ကိုစာရေးရတာဘာပြောပြလဲဆိုတာကြတယ် monument မှာကျွန်တော်တို့ကနှစ်ပိုင်းရှိပါတယ်တစ်ခုကပါလဲဆိုတော့ active ဖြစ်တဲ့ monument inactive ဖြစ်တဲ့ monument မှာ archaeological mound ဆိုရင်တော့ inactive ဒါနဲ့သိဒီဂျမကွန်မြူနတီရဲ့အခြေခံအချက်ကဒီဆရာတွေကတိတ်ငယ်ဆိုတော့ဟာဟိုပြည်ပြင်းပြင်းပြင်းလာတယ်ပေါ့အဲဒီလိုမျိုးရှိနေတဲ့အခါမှာခုနကိုပြရအောင်ပြောသလိုပေါ့ဒီလိုတင်တယ်ထုံတုတ်တယ်ဆိုတဲ့ merit making ပေါ့အဲ့ဒါကိုပညာရှင်တွေနဲ့ကျွန်တော်တို့တော်တော်များများဆွေးနွေးဖြစ်ပါတယ်ဘာအကြောင်းလဲဆိုတဲ့အခါကျတော့ဒီဘုရားဘုဒ္ဓမွန်နီမန့်အားလုံးဟာ heritage လဲဖြစ်တယ်အချိန်ထဲမှာပဲဒီဘုရားဒီလိုဆိုရင်ဗုဒ္ဓ follower တွေအတွက်သူကပါလဲဆိုတော့ငါတရားပေါ်မှာမဟုတ်ပြီးတော့သူကအသောအုံတစ်ခုတည်းမဟုတ်သူရဲ့သိမ်းဝင်ရနေတာဖြစ်တဲ့အခါကျတော့ဒီငါတရားပေါ်မှာမဟုတ်ပြီးခင်းသိမ်းနေခါအားလဲအရေးပါတဲ့အချက်တစ်ခုကိုကျွန်တော်တို့သိကြကြပါအဲဒီအခါမှာကျွန်တော်တို့က active in active monument ကျွန်တော်တို့ဟိုစဉ်းစားလာကျွန်တော်တို့ကအဲဒီလိုမျိုးသင်လာတဲ့အခါမှာမဟုတ်ဒီဘလားမွေမျိုးကိုသင်သွင်းတဲ့အခါမှာကျွန်တော်တို့က operation နဲ့ guideline ဆိုတာရှိပါoperation and guideline မှာဘာလဲပါပြီးလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကသင်ပေးရေးလုပ်ငန်းမှာပဲ conservation အနေနဲ့ရေဘွားပြောပြီးတော့ဖိပေးရေးမှာမှာ preservation renovation reconstruction အကြည့်ပါကျွန်တော်တို့ကသူ့ step by step လောက်ထားတာရှိတာပေါ့အဲ့တော့ဒီနေရာမှာ issue တစ်ခုဖြစ်လာပါတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့စာရေးဘုံလို့မှရှိတဲ့ကမ္ဘာအမွေနဲ့ရသွားတဲ့ဒါဟာတခုပေါ့စစ်အတွင်းမှာပြည့်စည်သွားတယ်။ကမ္ဘာအမွေနဲ့သွားကနားရကြရင်လုံးမဲ့ကြံတော့လေအဲ့ဒီပုံမှာတခါပြန်ပြီးတော့ကျွန်တော်တို့ကသိရင် integrity နဲ့ authenticity ကိုမပြောက်အောင် integrity နဲ့ authenticity ရမှာပါလဲဆိုတော့ authenticity ဆိုတဲ့နည်းချက်ရှိပါတယ်ဒီစိတ်ကြည့်တော့စောက်တ
ာဟုတ်ကဲ့ဟုတ်ကဲ့ပါ
integrity ဆိုတာသိရအောင်လေအဲ့လိုမျိုးပြန်စောက်တဲ့ခါမျိုးဆိုတော့ဒီပြည်ပြည်လုံငန်းနိုင်ငံရအနေနဲ့ဆိုကျွန်တော်တို့ကအခုချိန်မှာစပြီးတော့ management plan ပေါ်မှာမူတည်နေနိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုမှာမူတည်နေအဲဒီပေါ်မှာမူတည်ဆက်လက်ဆောင်အဲ
ဟုတ်ကဲ့
အချက်တစ်ခုရှိတာ customer protection ဆိုတာလေအလွန်အရေးပါတဲ့အချက်တစ်ခုပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အခုတော့ဒီပုဂံ data နဲ့ပတ်သက်ပြီးတော့ပေါ့လေမိထီလာနေပြီးတော့စာရေးသားပေးဖို့ဟိုမိထီလာဥစိန်မောင်းနေပြီးတော့သူ့အနေနဲ့ဖြစ်စီခြင်းနဲ့အကြောင်းအရာလေးတွေကိုစာရေးသားပေးဖို့ပြီးတော့ပေးထားပါတယ်အဲ့ဒါလေးကိုမဆွမွန်ဖတ်ပြပေးအောင်ခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဥစိန်မောင်းမိထီလာရေးထားတာကတော့ပကံဒေတာကိုကဘာရှေဟောင်းယဉ်ကျေးမှုအမွေနှစ်စည်းဝင်ဒေတာအဖြစ်အတိအမှတ်ပြုတာခင်ရပါပြီတဲ့ဒါဟာကျွန်တော်တို့အတွက်ဝမ်းသာစရာဂုဏ်ယူစရာပါပဲလို့ရေးထားပါတယ်ဒီလိုမျိုးအတိအမှတ်ပြုခင်ရတဲ့အတွက်ကဘာအနှံ့ကလူမျိုးပေါင်းစုံလေးလာလူသူတွေအများအပြားလာကြတော့မှာပါတဲ့အဲ့လိုလာမဲ့သူတွေအတွက်အဲဂျူရီအဲလန်းညွန်တွေအလုံးလောက်ရှိဖို့တော့သူတို့သွားလာရေးတဲခိုနေထိုင်ရေးလုံခြုံရေးစီကံထိန်းသိမ်းရေးစားတောက်ရေးကျန်းမာရေးဗီဇာကိစ္စတွေအခက်အခဲမရှိဘဲနဲ့စောလျင်စွာဆောင်ရွက်ပေးနိုင်မှုနောက်ပြီးတော့နိုင်ငံတကာငွေကြေးလဲလှယ်မှုအဆင်ပြေစေရေးစာရာတွေကိုပြည့်စုံအောင်စီစဉ်ထားဖို့အရေးကြီးလာပါပြီတဲ့ဒီကိစ္စရက်တွေကိုပြည့်စုံအောင်ဆောင်ရွက်ပေးနိုင်ခြင်းမရှိရင်တော့ကဲ့ရဲ့အပြစ်တင်ခံရမှာပါတဲ့ရာပြီးထားတဲ့ဂုံကလေးလဲကြာဆင်းသွားမှာစိုးရိမ်ပါတယ်တဲ့ဒါကြောင့်မလို့ဒီကိစ္စတွေကိုအကွက်စစ်စစ်နဲ့ပြည့်စုံအောင်ဆောင်ရွက်နိုင်မှုပကံဒေတာဆိုင်ရာစီမံကံကိုကဲရေးကော်မတီဒါမှမဟုတ်လို့ရှိရင်လည်းဌာနခွဲတစ်ခုခုတီးခြားဖွဲ့စည်းပေးထားတင်ပါတယ်လို့ထင်ပါကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ကောင်းပါပြီဒါကတော့မိခလာဦးစိန်မောင်ပါခင်ဗျာ။ဆိုတော့တော်ကူတူရအောင်ကျွန်တော်တို့မြေ့ကျင်ပါတယ်။ဆိုတော့အခုလိုမျိုးပေါ့လေယူနက်စကိုကနေပြီးတော့အတိမတ်ပြုခံလိုက်ရတဲ့အခါကျတော့ခီးသွားရည်လည်းဝင်လာမယ်တခြားဒီဒေတာတွေမှလည်းပဲဒါစီးပွားရေးအခြေအနေတွေပိုကောင်းလာမယ်ဆိုပြီးတော့ဒေတာကန်တွေတချို့ကလည်းမျောလင်းကြပါတယ်။ဆိုတော့ဒီလိုမျိုးငွေချေးအကျိုးမြတ်အပြင်ပေါ့လေဒီတိုင်းပြည်နဲ့လူမျိုးအတွက်ဂုံတိတ်ခါပိုင်းမှာရောဘလောက်ထိအောင်အထောက်အကူဖြစ်စေပါလဲ
ဟုတ်ကဲ့ဟိုကျွန်တော်တို့ကတော့ဟိုအကံက တော့ဒီတူရီဇင်လုပ်ငန်းပေါ့နော်တူရီဇင်လုပ်ငန်းကျွန်တော်ပကယ်ကြီးကိုပိုင်ထားရဲ့
Okay ပါ ကျွန်တော်တို့ line ပြတ်သွားတဲ့အတွက် line ပြတ်သွားတဲ့အတွက် ကျွန်တော်ဒီပကံညာဦးဒေသခံ ကိုနိုင်ထွန်းကို ကျွန်တော် တစ်လှည့်ပြန်ပြီးတော့ ကျွန်တော်မေးကြည့်ပါလေ ကိုနိုင်ထွန်း ဆိုတော့ ကိုနိုင်ထွန်းတို့ ဒေသခံကြီးအနေနဲ့ပေါ့လေ အခုကဒီပကံဒေသကိုပို့ပြီးတော့အခုလိုမျိုး ကမ္ဘာအငွေနေဖြစ်သတ်မှတ်လိုက်တဲ့အခါကျတော့ ဒီဒေသခံကြီးအနေနဲ့ရောပေါ့ ဒီဒေသကိုထိန်းထိန်းထားဖို့ကဘယ်လောက်တောင်အရေးကြီးရဲ့ထင်ပါလဲ ဆိုတော့အခုလိုညနေဒီနေ့ညမှာပဲပေါ့လေဒါပကံဒေသကိုအခုလိုအတိမတ်ပြလိုက်တဲ့အတွက်ဆိုပြီးတော့ဒါဂုံဂျူပွဲစတေရှိုးဒီအာနန္ဒဖခင်နာမှာကျင်းပရလို့လည်းသိရပါတယ်ဆိုတော့ဒီစတေရှိုးကအတန်နေဟာအင်မတန်ကျယ်လောင်လို့ဆိုပြီးတော့ဒါရှေးအောင်မူရင်းနဲ့ဒီပစ္စည်းတွေကိုလည်းထိခိုက်နိုင်တဲ့ဆိုတာမျိုးအင်တာနက်ပေါ်မှာလူမှုကွန်ရက်ထဲမှာရေးသားနေတာတွေတွေ့ရပါတယ်ဆိုတော့အဲ့ဒီအခြေအန
ဒီညာရှင်ဒီသုံးတက်တာတော့ဒီတုံခါလို့ပေါ့တုံခါတော့ကျွန်တော်တို့တာမန်ဒေသခံအနေနဲ့ကတော့သုံးတက်မိတာကတော့ဒီတာရပါကိတ်ကိုဆက်တဲ့ချိန်မှာဒီကားမောင်းဖြတ်တဲ့ချိန်မှာတုံခါလို့ဆိုပြီးတာကြီးဒီပြေးမဝင်တဲ့အနေထားပေါ့နော်တာကြီးဒီပြေးမဝင်တဲ့အနေထားဖြစ်နေတဲ့အချိန်မှာကိုဟိုဒီဆက်ကြီးတွေနဲ့ဒီဟိုဟာဟိုဒီစလိချိုးလုပ်တဲ့ဟာဆိုတော့တုံခါမှုဆိုလို့ရှိရင်ဒီကားမောင်းဖြတ်မောင်းတဲ့တုံခါမှုတဲ့ကျွန်တော်တို့ကကိုယ်လေလို့ပဲကျွန်တော်တို့ကသတ်မှတ်တယ်ပေါ့နော်အဲဒါကြောင့်မလို့ဒါမျိုးတွေကိုတော့မလုပ်ရှိခြင်းဘူးပေါ့နော်
ဟုတ်ကဲ့ပ
ါ
ဟုတ်ကဲ့ကိုနေ
လည်းအခုဒီမှာကဖြစ်နေတဲ့အနေထားကဒီစီမံခံကွဲမှုအပိုင်းပေါ့နော်စီမံခံကွဲမှုအပိုင်းမှာတအားအားနေနေတာကိုကျွန်တော်တွေ့ရတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ကိုနေထွန်းကြီး
ဒီဟာစတင်ပြီးကမှအခုကမ္ဘာမွေနဲ့ဒီပြညာတဲ့ဈားထဲမှာကျွန်တော်တို့စီမံခံကွဲမှုအလွဲတွေကိုဇက်တိုက်လုပ်နေတာကိုကျွန်တော်တို့ဒေသခံတွေကတော်တော်ကိုဟိုမကြည်နဲ့ကြဘူးဖြစ်နေတာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုနောက်ဆုံးမေးခွန်းလေးတစ်ခုမေးချင်ပါတယ်ကိုသူရအောင်ကတော့လိုင်းအပြတ်သွားပါတယ်ဦးတန်းစောဦးအနေနဲ့ဖြေပေးပါဆိုတော့အခုလိုမျိုးကမ္ဘာအငွေရေးအဖြစ်သတ်မှတ်နိုင်ပြီဆိုတော့ဒီနိုင်ငံသူနိုင်ငံသားတိုင်းရဲ့စိတ်ဓာတ်ပိုင်းဆိုင်ရာမှာရောဘလောက်ထိအောင်ပြင်ဆင်ပြီးတော့ပုဂံကိုဆောက်ရှောက်တက်မှာလဲမိနစ်ဝက်လောက်ပဲဖြေပေးပါခင်ဗျဟု
တ်ကဲ့ပါခင်ဗျပုဂံကအရေးကြီးတဲ့ကြားရုပ်တစ်ခုအနေနဲ့ကျွန်တော်တို့ကအခုနိုင်ငံတကာနဲ့ချိတ်ဆက်ပါတယ်ချိတ်ဆက်တဲ့အခါမှာအရေးပါတဲ့အချက်ကပါကံကျွန်တော်တို့မြန်မာနိုင်ငံပြည်မြန်မာနိုင်ငံသားတွေအားလုံးအတွက်ကြားရုံတဲ့ဖြစ်တယ်ကမ္ဘာမိသားစုတွေကိုပမာပြည်ကပြန်ပြီးတော့ဝင်ရောက်လာပြီးကျွန်တော်တို့အားလုံးကစီမံခံကွဲမှုတကယ်အားလုံးက process ပေါ့နော်ကျွန်တော်တို့အားလုံးဆောင်ရွက်ပါမယ်အတူတူကပူးပေါင်းလို့ဆောင်ကြပါမယ်အဲ့ဒီအချက်ကိုလည်း
ဟုတ်ကဲ့
အနေနဲ့ကြားရုံတစ်ခုဖြစ်ပါတယ်
ဟုတ်ကဲ့ပါ
နောက်တစ်ချက်ကကျွန်တော်တို့ရဲ့စီမံခံကွဲမှုတွေကကျွန်တော်တို့ government တစ်ခုတည်းမဟုတ်ဘူးလူမှုအဖွဲ့အစည်းတွေကပေါင်းလုပ်တယ်ဆိုတော့ပါလာလိုင်းရှစ်ပေါ့နော်အဲ့ဒါအောင်ပါကျွန်တော်တို့ပြချင်းဖြစ်ပါတယ်
ဟုတ်ကဲ့ပါကျေးဇူးပါခင်ဗျာဆရာဦးတန်းစောဦးကျွန်တော်တို့အချိန်ဆေးသွားတဲ့အတွက်တလောက်ပါပဲပါဝင်ရွှေနေသူပေါင်းကျေးဇူးထူးတင်ပါတယ်ခင
်ဗျာစနေညဒိုင်းလေလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့အစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးတလဲပြောပြပေးပါအောင်ရှင်
ဆိုမာလီယာနိုင်ငံတောင်ပိုင်းစစ်ကမ်းမြို့ကစ်စမေယိုကဟိုတယ်တစ်ခုမှာတောက်ကြနေကဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းသေဆုံးသူဦးရေဟာ33ယောက်အထိရှိသွားပြီလို့ဆိုမာလီယာနာဗန်တွေကပြောပါတယ်။နောက်ထပ်56ယောက်ဟာလည်းဒဏ်ရာရရှိခဲ့တယ်လို့ဂျပါလန်ဒေတာအုပ်ချုပ်ရေးအကြီးအကဲမာတိုဘီကပြောပါတယ်ရှင်။ရုရှားနိုင်ငံကနေကာကွယ်ရေးဆိုင်ရာပစ္စည်းတွေဝယ်ယူဖို့သဘောတူထားတဲ့အတိုင်းလေကြောင်းကာကွယ်ရေးဆိုင်ရာအဆင့်မြင့်စစ်လက်နက်ပစ္စည်းတွေကိုဒီနေ့ရုရှားကနေတူရကီနိုင်ငံကိုထပ်မံရောက်ရှိလာတဲ့အကြောင်းတူရကီကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီလို့ရကြောင်းအမေရိကန်နဲ့တူရကီဆက်ဆံရေးထိခိုက်လာနိုင်တယ်လို့နေတိုးမဟာမိတ်အဖွဲ့ဝင်တူရကီအပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့မှုတွေလည်းလှုပ်လာနိုင်ပွဲရှိပါတယ်ရှင်။တရုတ်ပြည်မကြီးကနေလာတဲ့ကုန်တယ်စီးပွားရေးသမားတွေကိုစန့်ကျင်ကပ်ကွက်တဲ့အနေနဲ့ဟောင်ကောင်မှာဒီနေ့ထောင်ထဲချီတဲ့သူတွေဆန္ဒပြကြပါရယ်။ဟောင်ကောင်နဲ့နေချင်းဆက်နေတဲ့တရုတ်ပြည်မကြီးဘက်ချမ်းရှန်ချမ်းမြို့အနီးရွှန်ရွှိုင်းမြို့မှာဆန္ဒပြခဲ့ကြတာပါ။တရုတ်ကကုန်တယ်တွေဟောင်ကောင်ကပစ္စည်းတွေလာဝယ်ပြီးပြည်မကြီးမှာပြန်လည်ရောင်းချနေကြတာတွေကိုရပ်တန့်ဖို့ဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါရယ်ရှင်။
သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးပြောပြပေးသွားတာပါရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကဆုမောမှာဒီညကအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုည10:00နာရီကနေ 17:00 နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.